Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်ဧပြီလ18ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို live to meter 24 40 51နဲ့ live meter 190ပြင်ဗီအိုအေရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမှာအခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်
။ကျွန်တော်တာညူပါ။အခုဒီ Ukraine ငွေကြေးဝန်ကြီး Dmytro Kuleba ဟာအခုတနင်္လာနေ့ယူရိုနိုင်ငံကိုတွားရောက်ဖို့ရှိပါတယ်။နောက်တော့နှစ်ရှည်ကြာဖြစ်နေတဲ့ Yemen ပြည်တွင်းစစ်နဲ့ဆက်နွယ်ပြီးတော့ဖမ်းခံနေရတဲ့အကျဉ်းသား100ကျော်ကိုဒီပြီးခဲ့တဲ့တောက်ကြာနေ့ကစပြီးတော့3ရက်ကြာအပြန်အလှန်လဲလှယ်မှုတွေပြစီခဲ့ကြပါတယ်ဒီလိုမျိုးသတင်းတွေကိုဦးတက်မောင်နဲ့အတူကြီးညာပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသားချင်းဦးကြီးဒီကနေ့မကြခင်ကြားကြရတော့မယ့်သတင်းအစီအစဉ်ကျနေအစီအစဉ်တွေတွေမှာတော့
သတင်းစာရှင်းလင်းပွဲမှာတော့ကျွန်တော်ဖြစ်ခဲ့တဲ့အဖြစ်အပျက်တွေကိုရေးပြင်းမှာကိုရီးကြုံတွေ့တဲ့သူတွေဒီလိုမျိုးကယ်ဆယ်ရေးလှုပ်ဆောင်နေတဲ့သူတွေနောက်တစ်ခါလူနာတွေကိုစိတ်ကူပေး
ခုကြားခဲ့ရတာတော့လေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီး NUG လူခွင့်ရေးဝန်ကြီးရဲ့အမြင်ဖြစ်ပါတယ်အပြည့်အစုံကိုနောက်ပိုင်းမှာကြားကြရမှာပါဒုတိယပိုင်းနာယူဝတ်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှပေးစာများနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာဖြစ်ပါတယ်ခုရင်းဆုံးတော့ဒီနေ့မဲ့ထိတ်တန်းရောက်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တို့ပြောပြပါမယ်
ယူကရိန်းနိုင်ငံရဲ့ဝန်ကြီးဒီမီထရိုကူလာဘာဟာအခုတနင်္လာနေ့မှာတော့အီရတ်နိုင်ငံကိုသွားဖို့ရှိနေပြီးတော့ဒါဟာယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်ပြီးတဲ့နောက်ပိုင်းသူ့ရဲ့ပထမဆုံးအီရတ်ခီးစဉ်ဖြစ်တဲ့ဆိုပြီးတော့ယူကရိန်းနိုင်ငံရဲ့ဌာနကထုတ်ပြန်ပါလေခီးစဉ်အတွက်မှာတော့အီရတ်ဝန်ကြီးချုပ်မိုဟာမက်ရှီယာအယ်ဆူဒန်နီနဲ့ရောအီရတ်နိုင်ငံရဲ့ဝန်ကြီးဖူဝက်ဟူစိန်တို့နဲ့ပါတွေ့ဆုံဆွေးနွေးဖို့ရှိမယ်လို့ယူကရိန်းနိုင်ငံရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါရတယ်နိုင်ငံခြားဆက်ဆံရေးတိုးမြှင့်ဖို့နဲ့ဒေသတွင်းနဲ့နိုင်ငံတကာကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိတယ်လို့ဖော်ပြထားပါတယ်ယူကရိန်းသမ္မတဇယ်လင်စကီးနဲ့အီရတ်သမ္မတတို့နှစ်ဦးဖုန်းနဲ့စကားပြောပြီးတပတ်ကြာမှာပဲအခုလိုမျိုးယူကရိန်းနိုင်ငံရဲ့ဝန်ကြီးရဲ့အီရတ်ခီးစဉ်ဖြစ်လာတာပါတချိန်ထဲမှာတော့တရုတ်ကာကွယ်ဝန်ကြီးလီရှန်ဖူးကလည်းရုရှားကိုရောက်ရှိနေပြီးတော့ရုရှားသမ္မတပူတင်နဲ့တနင်္လာနေ့မှာတွေ့ဆုံပါတယ်ရုရှားသမ္မတကတော့နှစ်နိုင်ငံကြားစီးပွားပူးပေါင်းမှုတွေကိုချီးကျူးပြောဆိုပြီးတော့ဒီမိတ်ဖက်ဆက်ဆံရေးဟာအကန့်အသတ်မရှိဘူးလို့လည်းကြေညာပြောဆိုလိုက်ပါတယ်တွေ့ဆုံချိန်မှာတော့ရုရှားကာကွယ်ဝန်ကြီးလည်းအနားမှာရှိနေပါတယ်တရုတ်ကာကွယ်ဝန်ကြီးရုရှားသွားမဲ့ခီးစဉ်ကိုပြီးခဲ့တဲ့အပတ်ကလေးကတရုတ်နိုင်ငံကကြေညာထားတာပါအဲ့ဒီကြေညာချက်ထဲမှာတော့တရုတ်ကာကွယ်ဝန်ကြီးဟာရုရှားကာကွယ်အရာရှိတွေနဲ့တွေ့ဆုံမယ်လို့ပဲဖော်ပြထားပြီးတော့ရုရှားသမ္မတနဲ့တွေ့ဆုံမယ်ဆိုတာကိုတော့မပြောထားပါဘူးတရုတ်သမ္မတရှီဂျင်းပင်ဟာလည်းရုရှားသမ္မတပူတင်ကိုပြီးခဲ့တဲ့လကပဲရုရှားမြို့တော်မော်စကိုမှာတွေ့ဆုံခဲ့ပါတယ်ခင်ဗျာ
ဆူရနိုင်ငံမှာစစ်တပ်နဲ့ပြည်သူစစ်အဖွဲ့တွေကလူသားချင်းစာနာထောက်ထားရေးလုပ်ငန်းအတွက်၃နာရီကြာအပြည့်ရပ်ဖို့သဘောတူကြကြောင်းကုလသမဂ္ဂကပြောပါတယ်ဒီတိုက်ပွဲမှာစနေနေ့ကလေးကလူအနည်းဆုံး56ယောက်သေဆုံးခဲ့ပြီးရာချီတန်းရခဲ့ကြတာပါစစ်တပ်နဲ့ RSF ခေါ်မြန်မြန်ဆန်ဆန်ပတ်ဖို့ကူညီရေးတပ်ဖွဲ့တွေကအဆိုပြုရန်နာချိန်အတိုင်းရပ်ကြဖို့သဘောတူလိုက်ကြတာဖြစ်တယ်လို့ကုလသမဂ္ဂကကြေညာချက်ကဆိုပါတယ်တနင်္လာနေ့အစောပိုင်းအထိဆူဒန်စစ်ဌာနချုပ်နဲ့သမ္မတနန်းတော်အနီးတစ်ဝိုက်မှာကြည်ကြီးမမပြစ်ခတ်နေကြတာကိုကြားနေရပါတယ်စစ်တပ်ကရော RSF အဖွဲ့ကပါမဟာဗျူဟာကျတဲ့နေရာတွေကိုထိမ့်ချုပ်ထားနိုင်တယ်လို့ကြေညာကြပါတယ်စနေနေ့ကပြစ်ချက်ခတ်ကြတဲ့အထက်ကမ္ဘာစားရိတ်ခါအဖွဲ့ WFP ဝန်ထမ်း3ယောက်တေဆုံသွားကြပြီးတဲ့နောက် WFP ကသူ့ရဲ့လုပ်ငန်းတွေကိုကျဆိုင်းထားတယ်လို့ကြေညာခဲ့ပါတယ်တိုက်ပွဲတွေဖြစ်ပွားနေတဲ့ကာတွန်မြို့လေကောင်ကကက်သလစ်ဖျားเจ้าမှကျောင်းမှကျောင်းသား150ကျော်နဲ့သဗ္ဗရနန်းတော်ရဲ့အရှိတ်ဆူဒန်ကူဝိတ်စီးပွားရေးစင်တာမှာသတင်းစာဆရာ12ယောက်လောက်ဟာစနေနေ့မနက်ခင်းကပြိမ့်မိနေကြပါလေ။အဲဒီနေရာတွေမှာတိုက်ပွဲကပြင်းထန်နေပြီးပြိမ့်မိနေကြသူတွေအနေနဲ့စားရိတ်ခါပြတ်နေကြတာပါ။အရသာအုပ်ချုပ်ရေးကိုကူပြောင်းမှုအတွက် RSF အဖွဲ့ကိုစစ်တပ်နဲ့ဘလို့ပေါင်းဖွဲ့ပြီးဘသူကအဲ့ဒီပေါင်းစည်းတဲ့ဖြစ်စဉ်ကိုကြီးကြပ်မလဲဆိုတဲ့ကိစ္စပေါ်သဘောထားကွဲပြားကြရကစစ်တပ်နဲ့ RSF ကြားမှာတင်းမာမှုတွေဖြစ်ပေါ်လာခဲ့တာဖြစ်တယ်လို့သတင်းတွေကဆိုကြပါလေ။ဆူဒန်စစ်တပ်က2021အောက်တိုဘာလမှာအာဏာသိမ်းခဲ့တာဖြစ်ပါလေ။
နှစ်ရှည်ကြာဖြစ်နေတဲ့ယီမန်ပြည်တွင်းစစ်နဲ့ဆက်နွယ်ပြီးတော့ဖမ်းခံထားရတဲ့အကျဉ်းသား100ကျော်ကိုပြီးခဲ့တဲ့တောက်ကြာနေ့ကစပြီးတော့3ရက်ကြာအပြန်အလှန်လဲလှယ်မှုတွေပြီးစီးခဲ့ပြီလို့ ICRC ပြည်ပဆိုင်ရာချက်ချင်းရဲ့အတင်းကပြောပါရယ်ယီမန်ပြည်ပကအဆုံးတိုက်ရေးစစ်ဆက်နှိမ့်နိုင်နိုင်ဖို့တန်တမာရေးကြိုးပမ်းနေကြခြင်းပါပဲကုလသမဂ္ဂဂျာဝင်ဆောင်ရွက်တဲ့သဘောတူညီချက်ကိုခုလိုရလာတာပါ2020အောက်တိုဘာလအတွင်းတုန်းကဆော်ဒီဥဆောင်တဲ့ညွန်မောင်းအဖွဲ့တွေနဲ့အီရန်ကနောက်ခံပေးထားတဲ့ဟူသီသဘုံတို့ကြားသဘောတူညီချက်အနေနဲ့အကျဉ်းသား1000ကျော်ကိုပြန်လွှတ်ပေးခဲ့မှုပါပဲ။အဲ့ဒီချိန်ကလေးကဆိုရင်တော့အခု3ရက်ကြာဆောင်နေတဲ့အကျဉ်းသားလက်လက်ရေးအစီအစဉ်ဟာအခုဒီချိန်ထပ်ပြီးတော့ဖြစ်လာတာပါ။ပြပိက ရိပခဖြစ်ပြီးကလေးကဆိုရင်တော့လူထောင်ခန်းလောက်ဖမ်းဆီးထိန်းသိမ်းခံရတယ်လို့ယူဆပြီးတော့ပျောက်ဆုံးနေကြသူတွေလည်းရှိပါတယ်။အခုလိုမျိုးလူသားချင်းစာနာမှုအကြက်တဲကြုံနေရတဲ့ချိန်မှာဒီလိုမျိုးအချင်းသားချို့ပြန်လွတ်လာတာဟာမျှော်လင့်ချက်တစ်စုံတရာဖြစ်လာစေတယ်ဆိုပြီးတော့ ICRC ဝန်ထမ်းဖာတီမာဆတ်တူးကပြောပါတယ်။အစိုးရထိန်းချုပ်ရာယီမန်နိုင်ငံတွင်းနဲ့ Saudi Arabia နိုင်ငံတွင်းကအချင်းသားတွေကိုလေရင်နဲ့ယီမန်မြို့တော်စာနာကိုပို့ဆောင်ပေးမယ်လို့ Saudi အစိုးရလူခွင့်ရေးဒုဝန်ကြီးကပြောထားပါတယ်။နိုင်ငံတကာအတိအမှတ်ပြုလက်ခံထားတဲ့ဒီ sorry အစိုးရဟာနိုင်ငံရဲ့တောင်ပိုင်းကိုဆုတ်ပြီးတဲ့နောက်ပိုင်း sorry Arabia နိုင်ငံထဲမှာရှောင်တင်းနေကြရပါတယ်။အဲဒီနောက်တော့ Yemen စစ်ဟာဒေသအတွင်းမှာ sorry နဲ့ Iran တို့ရဲ့ဂျာခန်စစ်အသွင်ဆောင်ခဲ့ပါတယ်။ American ပြည်အောင်စုဘက်က sorry ကိုထောက်လိုင်းအထောက်ပံ့တွေမူလကပေးပါတယ်။ဒါပေမဲ့လည်း sorry ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသာတိုက်စုံးမှုတွေရှိလာခဲ့ပြီးတဲ့နောက် American ဘက်ကအဲ့ဒီအကူအညီထောက်ပံ့မှုတွေကိုပြန်ရုပ်ခဲ့ပါတယ်ခင်ဗျာ။
ရက်စစ်ထောက်လုံးမှုစွန့်ရင်မှာဥရောပရဲ့အကောင်ဆုံးဖြစ်တဲ့ nuclear တပ်ပေါင်းမှုကိုဖင်လန်နိုင်ငံကစမ်းသပ်ထုတ်လုပ်ခဲ့တာတတိပြည့်သွားခဲ့ပြီဖြစ်ပါတယ်။ Olkiluoto 3 nuclear တပ်ပေါင်းမှုဟာထုတ်လုပ်အား 1600 megawatt ရှိပြီးဖင်လန်နိုင်ငံရဲ့အမျိုးသားဓာတ်အားလိုင်းနဲ့2022မတ်လကချိတ်ဆက်ခဲ့ပြီးတနင်္လာနေ့ကစလို့ပုံမှန်ထုတ်လုပ်နေပြီဖြစ်ပါတယ်။ဒီတပ်ပေါင်းမှုကိုစီမံခန့်ခွဲထုတ်လုပ်သူ Tioli Student Vio မှာအတူအဖြစ် TVO ကုမ္ပဏီက Olkiluoto 3ကအစင်သိဖြစ်နေပါပြီလို့လူမှုစာမျက်နှာမှာတင်လိုက်တာပါ။မူလစီမံကိန်းရထားချက်ကနေ14နှစ်နောက်ကျပြီးမှအခုလိုစတင်လဲပတ်နိုင်တာဖြစ်ပါတယ်။ဒီတာပေါင်းမှုရဲ့ထုတ်လုပ်အားကြောင့်ဖင်လန်နိုင်ငံကရည်မှန်းထားတဲ့အတိုင်းကာဗွန်ထုတ်လုပ်မှုကိုရှော့ချသွားနိုင်တော့မှာဖြစ်ပါတယ်။ဥရောပတိုင်းပြည်တွေကရုရှားပေါ်ရေနံတန်းခွင့်နဲ့စွန့်ရင်ကိုမိခိုအားထားနေရတာကိုရှော့ချနေကြတဲ့အတိုင်းဖင်လန်နိုင်ငံဟာစွန့်ရင်နဲ့ပတ်သက်ပြီးရုရှားကိုအားထားဖို့မလိုတော့ပဲစိတ်ချလုံလောက်မှုရသွားပြီဖြစ်ပါတယ်။ဒီဆက်လက်ရုံရဲ့ထုတ်လုပ်အားကြောင့်ရက်စိမီဇင်းလုံးတည်ငြိမ်ပြီးဖင်လန်နိုင်ငံကသဘာဝအတိုင်းစိမ်းလမ်းရေးခေတ်ကိုကူးပြောင်းရမှာဒီတာပေါ့မှုဟာအရေးကြီးတဲ့ခန့်ကဏ္ဍကရှိနေပါတယ်လို့ TVO ရဲ့ဥက္ကဋ္ဌနဲ့အလုံးမှုဆောင်အရာရှိချုပ်ဂျာမိုတန်ဟွာကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒီစီမံကိန်းကိုဂျာမနီက Siemens Company နဲ့ပြည်သက်က Arriva တို့ပေါင်းဆက်ဖက်ဆက် account ထဲပို့ခဲ့ကြတာဖြစ်ပါတယ
်ပြည်ရင်အမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5ဒိုမီတာ24 kHz 12133ည5ဒိုမီတာ40 kHz 8413ည5ဒိုမီတာ57 kHz 5809နဲ့5လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါလေရှင
်ဒီအမေရိကန်တန်ရဲ့မနက်ပိုင်းသတင်းတွေကိုဆက်လက်အတန်းလွှင့်နေပါတယ်အင်ဒိုနီးရှားနိုင်ငံပါပူဝါဒေသမှာခွက်ထွက်ရေးသဘုံတွေနဲ့ပြန်လည်ပစ်ခတ်မှုတွင်အင်ဒိုနီးရှားစစ်ဘက်ကတူဦးသေဆုံးခဲ့တယ်လို့အင်ဒိုနီးရှားစစ်တပ်ကပြောပါတယ်။နယူးဇီလန်လေယာဉ်ပေါင်းတဦးကိုပြန်ပြီးဆွဲဖမ်းဆီးထားတယ်လို့ယူဆတဲ့နေရာအနီးမှာတိုက်ပွဲတွေဖြစ်ခဲ့တာလို့အင်ဒိုနီးရှားစစ်ဘက်ပြောခွင့်ရသူဂျူလီယပ်စ်ဝီတိုဂျူဂျိုနိုကဂျကာတာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုခဲ့ပါတယ
်။
နယူးဇီလန်နိုင်ငံပိုင်ဆူဆူအဲလေကြောင်းပိုက်လော့ကိုကယ်တင်ဖို့လုပ်တဲ့စီးရီးအစီအစဉ်ရဲ့အစိပ်ပိုင်းဖြစ်ပါတယ်။နောက်ထပ်စီးရီးအစီအစဉ်တွေကိုကာကွယ်ဦးစီးချုပ်အမိန့်နဲ့ရှေ့ဆက်ပြီးတော့ဆောင်းတော်မှာဖြစ်ပါတယ်ဆိုပြီးတော့အင်ဒိုနီးရှားစစ်ဘက်ပြောခွင့်ရသူကပြောသွားတာပါ။အခုနှစ်ဖေဖော်ဝါရီလအတွင်းကဒဘုံတွေဖမ်းဆီးလာကိုခံခဲ့ရတဲ့လေရင်ပိုက်လော့ကိုကယ်တင်ဖို့လုပ်တဲ့နေရာမှာရာသီဥတုအခြေအနေကအကြီးမားဆုံးအနှောင့်အယှက်ဖြစ်နေတယ်လို့လည်းသူကပြောပါတယ်။ဒဘုံအဖွဲ့ဖြစ်တဲ့ဒီအနောက်ပိုင်းပပူဝဒေသလွမြောက်ရေးတပ်TPNPB ရဲ့ပြောခွင့်ရသူကတော့ဆွနွေးဖို့ညှိနှိုင်းချက်ကိုအင်ဒိုနီးရှားဆူရဘက်ကတုတ်ပြတ်မှုမရတဲ့နောက်စစ်ဖက်ပုတ်ကို9ဦးကိုတပ်ပစ်လိုက်တယ်ဆိုပြီးတော့စော်ပိုင်းကပြောခဲ့ပါတယ်။ဝေးလံခေါင်းတီးပြီးတော့သဘောအရင်းမြစ်ပေါ်ကျွယ်တဲ့ပပူဝဒေသမှာအင်ဒိုနီးရှားနိုင်ငံကနေပြီးတော့ခွဲထွက်ဖို့ပုံကန့်လှရှားမှုဟာဆယ်စုနှစ်တခုကြာဖြစ်နေတာပါ။ဒါမှမဟုတ်လည်းမကြာခင်နှစ်တွေအတွင်းမှာအစိုးရတပ်နဲ့သဘုံကြားမှာပြစ်ပခါတွေပို့ပြီးတော့ပြင်းထန်လာတယ်လို့လေလာသူတွေကသုံးသပ်ပြောဆိုကြပါတယ
်။အိန္ဒိယနိုင်ငံဒေလီမြို့အစိုးရဝန်ကြီးချုပ်အဗင်ကဂျယ်ရီဝါကိုဘိုးဆုံစန်းစစ်ဆေးရေးဌာန CBI ကအယက်မူဝါဒနဲ့ပတ်သက်လို့တင်းငွေတွေကစစ်မေးခဲ့တဲ့အတွက် Am Aadmi Party AAP ပါတီဝင်တွေနဲ့ထောက်ခံသူတွေကဒေလီမြို့လမ်းတွေပေါ်မှာထွက်ပြီးဆန္ဒပြခဲ့ကြပါတယ်။အဗင်ကဂျယ်ရီဝါကိုလူတွေအကြိုက်များလာလို့အိန္ဒိယဝန်ကြီးချုပ်နရင်ဒာမိုဒီကကြောက်လာတာပါ။ AAP ပါတီခေါင်းဆောင်တွေကိုဖမ်းဆီးနေတာဒါကအဓိကအကြောင်းဖြစ်ပါတယ်။ဝန်ကြီးချုပ်ကိုစစ်တာကလည်းဒါကြောင့်ပါပဲလို့ဒေလီအစိုးရရဲ့ပညာရေးဝန်ကြီးအတ္တိရှိမာလီနာကပြောပါတယ်တကယ်လို့ဗရတိယဂျနတာပါတီ BJP ကသူ့ကိုဖမ်းဖို့ CBI ကိုအမိန့်ပေးထားတယ်ဆိုရင်သူအဖမ်းခံပါလိမ့်မယ်လို့သူ့ကိုခေါ်မစစ်ဆေးမီမှာဒေလီဝန်ကြီးချုပ်အာဗင်ကက်ဂျယ်ရီဝါကပြောခဲ့ပါတယ်ဒေလီအစိုးရရဲ့ရခိုင်ဒုတိယဝန်ကြီးချုပ် AAP ပါတီရဲ့ဒုတိယခေါင်းဆောင်မန်နစ်စီဆိုဒီယာကိုအစောပိုင်းကဖမ်းဆီးခဲ့ပါတယ်ပါတီခေါင်းဆောင်ကက်ဂျယ်ရီဝါကိုထောက်ခံတဲ့အနေနဲ့ မြောက်ပိုင်းကအမ်ဘရီစတာမျိုးနဲ့အရှေ့ပိုင်းကကာကာတာမျိုးတွေမှာလည်း AB ပါတီဝင်နေတဲ့ထောက်ခံသူတွေကစန္ဒပြခဲ့ကြတာပ
ါလွန်ခဲ့တဲ့3နှစ်အီရန်အမေရိကတင်းမာမှုကြီးမားနေခြင်းမှာဒီခရီးသည်တင်လေရင်ဒဇင်ပြစ်ချမှုမှာတာဝန်ရှိတဲ့လေကြောင်းကာကွယ်တပ်မှုတို့ကိုအီရန်တရားရုံးတစ်ခုကနေပြီးတော့ထောင်ဒဏ်13နှစ်ပြစ်ဒဏ်ချမှတ်လိုက်တယ်လို့အီရန်နိုင်ငံပိုင်သတင်းဌာနတစ်ခုဖြစ်တဲ့မီဇန်သတင်းဌာနကထုတ်ပြန်ပါတယ်2020ဇန်နဝါရီလတုန်းကယူကရိန်းနိုင်ငံတကာလေကြောင်းလိုင်းပိုင်ခီးတဲ့ရင်လေရင်ကိုအီရန်တော်လိုင်းဆောင်တက်ကပစ်ချလိုက်တာကြောင့်လေဘော်ပါသူ186ဦးစလုံးအသက်ဆုံးရှုံးခဲ့ကြရတာပါ။အဲ့ဒီတက်ခိုက်မှုကိုအမိတ်ပြီးခဲ့တဲ့တပ်မှုကို2013နှစ်အမိန့်ချတာဖြစ်ပြီးတော့အဲ့ဒီတပ်မှုကအဲ့ဒီချိန်တုန်းကစီးမြင်အတိုင်းလိုင်းနာဆောင်မှုမရှိခဲ့ဘူးလို့အီရန်တရားရေးကိစ္စနဲ့ပတ်သက်ပြီးတော့ထုတ်ပြန်လေးရှိတဲ့မီဇန်သတင်းဌာနမှဖော်ပြပါရတယ်။တစ်ဆုံးခဲ့ကြသူတွေရဲ့မိသားစုဝင်တွေကိုအဲ့ဒီတပ်မှုအနေနဲ့နင်နာကြီးပြီးဖို့လဲတရားရုံးကအမိန့်ချမှတ်ခဲ့တယ်လို့သိရပါတယ်။မြေပြင်ကဝင်းဟင်ဒုံးစနစ်ကိုကိုက်တွယ်မှုမှာတာဝန်ရှိတဲ့အခြားအရာရှိ2ဦးကိုလည်းတရားရုံးကထောင်ထဲတစ်နှစ်စီအမိန့်ချခဲ့ပါတယ်။စစ်ဖက်နဲ့လေကြောင်းကာဝေးဌာနအရာရှိ9ဦးထက်မနည်းကိုလည်းထောင်ထဲ3နှစ်စီအမိန့်ချခဲ့တယ်လို့မီဇန်သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
။တနင်္လာနေ့မနက်ခင်းနောက်ဆုံးရထိပ်တန်းရောက်သတင်းတွေကိုကိုသားညွန့်ဦးနဲ့အတူကြီးညာပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးဒီမိုကရေစီဆွေးနွေးကောင်းကိုမလွှင့်ထုတ်ပြီးမှသတင်းအင်တာဗျူးတစ်ပုဒ်ကိုတင်ပြချင်ပါတယ်။အာဏာသိမ်းမှုကိုလက်မခံတဲ့အရသာအုပ်ချုပ်နေတဲ့ရရွာဒေသတွေကိုပြစ်မှတ်ထားတဲ့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကိုအကာအကွယ်ပေးနိုင်ရေးလေကြောင်းရန်သတိပေးစနစ်ထားရှိရေးအကူအညီပေးဖို့အမေရိကန်ပါဝင်နိုင်ငံတကာကို NUG အမျိုးသားညီညွတ်ရေးအစိုးရကဒီကနေ့တောင်းဆိုလိုက်ပါတယ်။ပစိကြီးကြီးရွာလေကြောင်းတိုက်ခိုက်ခံပြီးတဲ့နောက်မြန်မာနိုင်ငံမှာအရသာတွေကိုအကာအကွယ်ပေးရေးအရေးပေါ်လိုအပ်နေတဲ့အချက်နဲ့ပတ်သက်လို့NUG လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းက VOA ကို Zoom ကနေအခုလိုပြောပြပါတယ်
။သတင်းစာရှင်းလင်းပွဲမှာတော့ကျွန်တော်ဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေကိုရေးပြမှာကိုရိတ်ကြုံတွေ့တဲ့သူတွေဒီလိုမျိုးကယ်ဆယ်ရေးလှုပ်ဆောင်နေတဲ့သူတွေနောက်တစ်ခါလူနာတွေကိုစိတ်ကုပ်ပြီးတဲ့ကျမ်းမာရေးဆရာဝန်တွေကပေါ့နော်သူတို့ဒီကိစ္စကိုတင်ပြတာပါ။နောက်တစ်ခါကျွန်တော်တို့ပြောကြားခြင်းတဲ့ကိစ္စတစ်ခုကတော့ဒီအကြမ်းဖက်စစ်ကောင်စီကရရဆက်ဆက်နဲ့တပ်ဖြတ်မှုဖြစ်တယ်ဒီဆုံးတဲ့သူတွေအများစုကအရက်သားတွေဖြစ်တယ်။အဲ့ဒီထဲမှာမှကျွန်တော်တို့အမျိုးသမီးနဲ့ကလေးတွေပါဝင်နေတာတွေ့ရတယ်။အဲ့တော့ဘလူးဝဲဖြစ်ဖြစ်အရက်သားတွေပေါ်မှာတကယ့်ကိုအင်အားကြီးရဲ့ဘုံနေနောက်တစ်ခါဒီ MI35 နဲ့ကြက်ခတ်မှုတွေဖြစ်တဲ့ဟာကတကယ့်ကိုစိုးဝါတဲ့စိတ်ရာဇဝတ်မှုမြောက်တယ်။ဒါနဲ့ပတ်သက်ပြီးတော့သူတို့ပြောထားတယ်လို့ကျွန်တော်တို့က PDF ယုံနေနောက် PDF ရဲဘော်တွေဆိုတာမဟုတ်ပါဘူး။ယုံဖွင့်နေဆိုတဲ့ဟာတစ်ခုကလည်းကျွန်တော်တို့ဒီလိုမျိုးကြေးရွာကဒီပွဲကြီးလမ်းကြီးပုံစံမလုပ်ဘဲနဲ့သူတို့အနေနဲ့လာရောက်ပြီးတော့နော်အားပေးတဲ့ဟာနောက်ကထမင်းစားကျွေးတဲ့အတွက်ထမင်းစားရင်းနဲ့ခုနလိုဒီလိုမျိုးဘုံကကြတဲ့အတွက်တည်ဆုံးမှုဆိုတာကိုပြန်လည်ရှင်းပြတာဖြစ်ပါတယ်။
အဲ့တော့ဒီနောက်ဆုံးစီးရင်နေအရာဆိုလို့ရှိရင်လေကြောင်းတိုက်ခိုက်မှုကြောင့်တည်ဆုံးတဲ့လူဦးရေပေါ့နော်အရေးအတွက်ကဘယ်လောက်ထိရှိလဲရှင်
။လောင်းနေကောက်ပြီးတော့ဒီလောင်းနေကိုဟိုရှာဖွေတဲ့သူတွေနောက်တစ်ခါစေကုသပေးတဲ့ဒီကယ်ဆယ်ရေးဝန်ထမ်းနေနဲ့ဆရာဝန်တွေပြောကြားချက်ကစုစုပေါင်း168ဦးဖြစ်ပါတယ်။အဲ့ထဲထဲမှာကျွန်တော်တို့အရန်ငွေရတဲ့ကလေးတွေလည်းပါဝင်ပါတယ်။နောက်တစ်ခါကျွန်တော်တို့အများစုကတော့အသက်ကျွန်တော်တို့9နှစ်ကနေဟို14နှစ်အတွင်းကအဲ့ဒီအရွယ်ရှိတဲ့ကလေးတွေပါဝင်ပါတယ်။အဲ့တော့ဒီကိစ္စကိုကြည့်မယ်ဆိုလို့ရှင်တော့ဒီအရက်သားပြည်သူတွေထိခိုက်မှုဖြစ်တယ်။ဒီတင်မှာထိခိုက်ထန်ရတဲ့သူတွေလည်းကျွန်တော်ရှိပါတယ်။ကြည့်ကြတဲ့ရပြတော့စိုးရိမ်ရတဲ့သူတွေနောက်ထပ်ဆက်ရှိဦးရှိရတွေ့ရပါတယ်ဗျ။
နောက်ပြီးတော့ဒီစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းပြောသွားတဲ့အချက်ထဲမှာဆိုလို့ရှိရင်လေသူတို့ဒီဘုံကျဲလေရင်နဲ့ပေါ့နော်ဘုံကျဲတိုက်ခိုက်တာဖြစ်တယ်ဆိုတော့သူတို့ဝန်ခံပြောဆိုခဲ့တယ်။တစ်ဖက်မှာလည်းဒီယုံပေါ့နော်ဒီ NUG တို့ PDF တို့ဒီဖွင့်တဲ့ယုံမှာဟိုလက်နက်ခဲယမ်းမိကြောက်တွေရှိတယ်။အဲ့ဒီနေရာတွေကနေပြီးတော့ပောက်ကွဲတဲ့အတွက်ပေါ့နော်ဒီအရက်သူရက်သားတွေဟိုတေဆုံးရတာဖြစ်တယ်ဆိုပြီးတော့ဗိုလ်ချုပ်စော်မင်းထွန်းပြောသွားပါတယ်။ဆိုတော့ဒီအပေါ်မှာရောဥအောင်မျိုးမင်းရဲ့အမြင်ဘယ်လိုရှိလဲရှင်
။သတင်းစာရှင်းလင်းပွဲမှာမီဒီယာဒေတာကအရက်သားပြည်သူတွေကိုယ်တိုင်ကဒါကိုပြန်ပြီးတော့တုံ့ပြန်ပါတယ်မဟုတ်နိုင်ဘူးမဟုတ်ပါဘူးဆိုတာပြောပါတယ်ဘာကြောင့်လဲဆိုတော့ဒီလိုသူတို့ဒီနေရာဒေတာမှာဒီ PDF တွေနောက်ကပကဖပြည်သူကာကွယ်ရေးတွေရှိပေမဲ့အဲ့လောက်ကိုလက်နဲ့တုံ့လောင်ထားတာမရှိပြောမယ်ဆိုလို့ရှိရင်အဲ့ဒီလိုမျိုးပုံစံဒေတာအတွင်းမှာနေထိုင်တဲ့ဒေတာခံတွေပြောရစကားကအမှန်ဆုံးဖြစ်ပါလိမ့်မယ
်စစ်ကောင်စီကတော့သူ့ကိုစန့်ကျင်တဲ့သူတွေကိုပေါ့နော်ပြင်းပြင်းထန်ထန်ဖိနှိပ်သွားမယ်ဆိုတာကိုသူတို့ရှင်းရှင်းလင်းလင်းပြထားတယ် တဖက်မှာကြတော့လေဒီစစ်အာဏာသိမ်းတာကိုလက်မခံတဲ့ဒီပစီကြီးကြေးရွာလို့ပေါ့နော်အဲ့ဒီဒေတာတွေကလည်းရှိနေတယ်သူတို့ကလည်းသူတို့ဒီအုပ်ချုပ်ရေးကဏ္ဍနဲ့ပေါ့နော်သူတို့အုပ်ချုပ်ရေးပိုင်းနဲ့သူတို့ကလည်းရှိနေတယ်ပြင်းပြင်းထန်ထန်လည်းဒီစစ်ကောင်စီကိုဆန့်ကျင်နေရဆိုတော့ NUG အနေနဲ့ရောရှေ့ဆက်ဘလို့သွားမလဲရှင
်အကြမ်းဖက်စစ်ကောင်စီကိုအမြင့်ပြတ်တဲ့ခြေမုံမှုကကျွန်တော်နှီးပေါင်းဆိုချစ်သုံးနေရှိပါတယ်နော်ဒါကတော့အားလုံးသိပြီးသားပါကျွန်တော်တို့နိုင်ငံရေးဒီစီလက်နဲ့ကိုင်စီရနောက်တကစီးပွားရေးပိတ်ဆို့မှုနောက်ပြီးလို့ရှိရင်ကျွန်တော်တို့သူ့ကိုသူရဲ့ဝါဒဖြန့်မှုကိုကျွန်တော်တို့တုံ့ပြန်ပြီးတော့မှန်ကန်တဲ့သတင်းတွေနဲ့လှုပ်ဆောင်တာဒါမျိုးအစ်င့်လိုက်စစ်လိုက်လှုပ်ဆောင်သွားမှာဖြစ်ပါတယ်အဲ့တော့ဒီနေရာမှာကျွန်တော်ဖြစ်ပွားတဲ့အပေါ်မှာကြည့်မယ်ဆိုလို့ရှိရင်တော့နှစ်ခုပေါ့ပထမတစ်ခုကတော့ပြည်သူတွေဒီလိုမျိုးဆက်ပြီးတော့ဟိုတေးကျေပြက်စီးတဲ့ဟာမှာလေကြောင်းတိုက်ခိုက်မှုကြောင့်အဖြစ်များတာဖြစ်တယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ပြည်သူတွေကိုလေကြောင်းနဲ့တတိပေးတဲ့အချက်ပေးစနစ်တွေဒါတွေကိုကျွန်တော်တို့ထူထောင်နိုင်မှုအတွက်လှုပ်ဆောင်ပါမယ်။ဒါကအရေးကြီးပါတယ်။အဲ့တော့အဲ့ဒီနေရာမှာကျွန်တော်တို့ဟိုကိုရနိုင်တဲ့နီလန်ဆက်သွဲတဲ့နီလန်နေနဲ့ကျွန်တော်လှုပ်ရမှာပါ။တကယ်လို့များကျွန်တော်တို့ကတကယ်ကိုအားလုံးကိုတတိပေးနိုင်တဲ့လေကြောင်းချက်ပြစနစ်တွေဒါတွေကိုပြည်သူအသက်တွေနောက်ထပ်မသေးဘူးတဲ့နိုင်ငံတကာကကူညီလာဖို့အတွက်လည်းကျွန်တော်ဆက်ပြီးတောင်းဆိုရမှာပါ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဘာမာအက်လို့ခေါ်တဲ့ NDA လို့ခေါ်တဲ့ဥပဒေမှာ non leather assistance ဆိုရဟာကျွန်တော်တို့ကဒီလိုမျိုးဟာတွေပါဖို့လိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့စီရေးရဒီလိုမျိုးထိုးစစ်ဆင်ပြီးတော့မြင်မြင်သမျှကိုတနတ်နဲ့ပြည့်ဘုံကျဲပြီးတက်ဖြတ်နေတဲ့ဟာကိုကယ်တင်မှုနိုင်မှုအတွက်ဒီလိုမျိုးလေချောင်းချက်ပြမှုအကြီးကိစ္စကတကယ်ကူညီသင့်တဲ့အရာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲကျွန်တော်တို့နောက်ထပ်ဒီလိုမျိုးလေချောင်းတွေလေရင်စီသုံးပြီးတော့ပြန်တက်မှုပိတ်ဆို့နိုင်တဲ့နီလန်ကမဖြစ်နေလိုအပ်လာပါတယ်။ကျွန်တော်တို့အခုချိန်မှာလေရင်စီပိတ်ဆို့မှုကိုကျွန်တော်တို့အမေရိကန်နိုင်ငံဥရောပနဲ့ဗြိတိန်နိုင်ငံတို့ကနေပိတ်ဆို့မှုရှိပေမဲ့ဒီလောက်နဲ့မလုံလောက်ဘူးဆိုတာဒီအချက်တွေဖော်ပြနေပါတယ်။နောက်ထပ်ဒီထက်ပိုမိုပြီးတော့လေရင်စီတင်ဖို့ရောင်းချမှုပိတ်ဆို့တာတွေနောက်တစ်ခါလေရင်စီတင်ဖို့ရောင်းချဟိုနဲ့ဒီကုမ္ပဏီတွေဒါတွေကိုကျွန်တော်တို့အာမခံချင်းထုတ်မပေးတဲ့နောက်ထပ်လှုပ်ရှားမှုတစ်ခုဒါမျိုးလှုပ်ဆောင်ပေးဖို့အတွက်လည်းကျွန်တော်ကြိုးပမ်းလျက်ရှိပါတယ်။အဲ့တော့ပြည်သူတွေအတွက်အန္တရာယ်ပေးနိုင်မယ့်စနစ်ထူထောင်တာရဲ့လူတက်ပြီးတော့လှုပ်ဆောင်နေတဲ့အကြမ်းဖက်စစ်ကောင်စီနောက်ထပ်ဒါမျိုးမလုပ်နိုင်ဘူးအတွက်သူတို့ထောက်ပံ့ပေးနေတဲ့ထောက်ပံ့ရေးလမ်းကြောင်းတွေကိုထပ်မံဖြတ်တောက်ဖို့အတွက်နိုင်ငံတကာကိုထပ်ပြီးတော့ကျွန်တော်တောင်းဆိုရမှာပါဖြစ်လာဖို့တော့လည်းကျွန်တော်တို့မဖြစ်မနေလှုပ်ကိုလောမှာဖြစ်ပါတယ်သတင်းစာရှင်းလင်းပွဲမှာတော့ကျွန်တော်ဖြစ
် NUG လူခွေရေးဝန်ကြီးဦးအောင်မျိုးမင်းရဲ့အမြင်ကိုမင်းပြန်တင်ပြခဲ့တာပါအခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေကလည်းဒီမိုကရေစီရေးရာဆွေးနွေးကောင်ကိုတင်ဆက်ချင်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီရဲ့လူခွင့်ရေးအတွက်စစ်ကောင်စီကိုစန့်ကျင်တွန်းလှန်နေတဲ့မြန်မာပြည်သူတွေဟာအကြမ်းဖက်သမားတွေမဟုတ်ဘဲနိုင်ငံကိုချစ်မြတ်နိုးသူတွေဖြစ်တယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးအထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်။လေကြောင်းတိုက်ခိုက်မှုတွေတွင်ကလေးတွေပေါဝင်လူ160ကျော်သေဆုံးခဲ့တဲ့အခြေအနေနဲ့ပတ်သက်လို့တောင်အမ်ဒူးစ်ကိုမိုင်းအင်ဂျင်နိုင်က Skype ကနေဆက်သွယ်မေးမြန်းထားပါတယ်။
Thank you, Tom, for joining with our interview program.
Thank you very, very much. It's wonderful to be here. Thanks for inviting me.
How serious are the Myanmar hunters?
ဒီလိုအရက်သားတွေပေါ်လေကြောင်းတိုက်ခိုက်မှုကနိုင်ငံတကာဥပဒေအရဆိုရင်ဘယ်အတိုင်းဒါထိချိုးပေါက်နေပါလိမ့်ရှင
် They're extremely serious. I mean, first of all,
ဒီလိုလေကြောင်းတိုက်ခိုက်မှုကနိုင်ငံတကာဥပဒေကိုပြင်းပြင်းထန်ထန်ချိုးပေါက်တာဖြစ်ပါတယ်။ပထမအချက်ကတိုက်လေရင်တွေနဲ့ဘုံကျဲတာ၊ရဟတ်ရင်တွေနဲ့ရွာတွေကိုဆင့်ပြီးပစ်ခတ်တာတွေကိုစစ်ကောင်စီတပ်တွေကျူးလွန်တာထင်ထင်ရှားရှားတွေ့မြင်ရပါတယ်။နောက်ပြီးတော့ဒီလိုလက်နက်တွေနဲ့တိုက်ခိုက်တာတွေပိုးပြီးများလာပါတယ်။စစ်ကောင်စီသုံးနေတဲ့လက်နက်တွေဟာခွဲခြားမှုအကန့်အသတ်မရှိဘဲအားလုံးကိုပစ်တက်နိုင်ပါတယ်။ရွာလုံးကျွတ်ကိုသူတို့ကပစ်ခတ်နေတာဖြစ်ပါတယ်။ဒါတွေဟာစစ်ရာဇဝတ်မှုလက္ခဏာတွေဖြစ်သလိုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုလက္ခဏာတွေပါ။ဒါဟာကိုကျင့်တရားရှုထောင့်ကနေလက်မခံနိုင်ုံသာမကပဲနိုင်ငံတကာဥပဒေရှုထောင့်မှဆိုရင်စစ်ကောင်စီလုပ်ရက်ကတရားမဝင်ပါဘူး။
The hunters spokesperson
ကလေးနောက်မြို့သမီးတွေအပါဝင်ပေါ့နော်လူပေါင်း100ကျော်တေဆုံးခဲ့ရတဲ့ဒီပစီကြီးကျေးရွာကလေကြောင်းတိုက်ခိုက်မှုကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကသူတို့တိုက်ခိုက်တယ်ဆိုတာကိုဝန်ခံခဲ့တယ်ပြီးတော့ဒီလိုတိုက်ခိုက်တာကလည်းဒီအကြမ်းဖက်အဖွဲ့လို့သူတို့အမည်တပ်ထားတယ် NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဒီအုပ်ချုပ်ရေးယုံဖွင့်ပွဲပေါ့နော်အဲ့ဒီမှာလဲနောက်ပြီးတော့လက်နက်တွေလဲရှိနေတယ်ဆိုတော့တည်င်းနေရတဲ့အတွက်ကြောင့်သူတို့ ဒီလိုတိုက်ခိုက်တာဖြစ်တယ်ဆိုပြီးတော့လေသတင်းမီဒီယာတွေကိုတုံ့ပြန်ပြောဆိုထားပါတယ်ဆိုတော့ဒီပေါ်မှာ Tom Andrews ရဲ့အမြင်အရဘယ်လိုရှိလဲရှင
် Citizens are not terrorists. Children are not terrorists. Those
နိုင်ငံသားတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူးကလေးတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူးစစ်ကောင်စီကိုဆန့်ကျင်တဲ့အပြစ်မဲ့ပြည်သူတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူးသူတို့ဟာနိုင်ငံကိုချစ်မြတ်နိုးသူတွေပါသူတို့ဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးလူ့အခွင့်အရေးအတွက်မစုံမနစ်တိုက်ပွဲဝင်နေသူတွေဖြစ်ပါတယ်မိမိတို့ရဲ့အနာဂတ်အတွက်မျိုးဆက်သစ်အတွက်တရားမျှတမှုနဲ့လူ့အခွင့်အရေးရဖို့ကြိုးစားနေတဲ့မြန်မာပြည်သူတွေဟာအကြမ်းဖက်သမားတွေမဟုတ်ပါဘူးသူတို့တွေဟာနိုင်ငံကိုချစ်မြတ်နိုးသူတွေဖြစ်ပါတယ
် So what kind of action should
ဒါဆိုရင်ဒီမြန်မာပြည်သူတွေအပေါ်မှာအကြမ်းဖက်ဖိနှိပ်မှုတွေကိုအကာအကွယ်ပေးဖို့ဆိုရင်ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းဝိုင်းနေနေကဘလို့အရေးယူဆောင်ရွက်တင်လဲရှင
် Step 1 is recognize that what has happened to this point
အစင့်တစ်အနေနဲ့မြန်မာနိုင်ငံမှာဒီလိုဖြစ်ပျက်ခဲ့တာတွေဟာလုံခြုံရေးကောင်စီရောနိုင်ငံတကာအတိုင်းဝိုင်းကပါမြန်မာပြည်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တယ်ဆိုတာကိုလက်ခံအသိမှတ်ပြုအောင်မှာဖြစ်ပါတယ်နိုင်ငံတကာအတိုင်းဝိုင်းဘက်ကမလုံနိုင်ငယ်ဘူးဆိုတာရှင်းပါတယ်ဒါဟာဘာကိုပြနေလဲဆိုရင်မြန်မာနိုင်ငံမှာအပြစ်မဲ့သူတွေကလေးသူငယ်တွေရဲ့အသက်တွေပိုးပိုပြီးဆုံးရှုံးလာတယ်နိုင်ငံတကာဥပဒေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေပိုးပိုပြီးများလာတယ်စတဲ့အဖြစ်အပျက်တွေပိုးပိုပြီးများလာနေတာပါနိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုတွေတိုးလာနေတာကိုရပ်တန့်ဖို့လိုအပ်နေပါတယ်မြန်မာပြည်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေတယ်ဆိုတာကိုလက်ခံမှာဖြစ်ပါတယ်ဒါကအဆင့်1ဖြစ်ပါတယ်အစစ်နှစ်ကတော့စစ်ကောင်စီရဲ့ရက်ဆက်ချမ်းကျုံမှုတွေကိုရပ်တန့်ရင်းနီလန်းပေါင်းစုံရှာဖွေရမှာဖြစ်ပါတယ်။ယူကရိန်းကိုရုရှားချူချော်ပြီးတဲ့နောက်မှာလုံခြုံရေးကောင်စီကအရေးယူဖြည့်ရှင်းရေးဆုတ်ဖြတ်ချက်ချဖို့စနမရှိဘူးဆိုတာတောင်နိုင်ငံတကာအတိုင်းအဝန်းကမဟာမိတ်အဖွဲ့ဖွဲ့ခဲ့ပါတယ်။ယူကရိန်းပြည်သူတွေကိုကူညီဖို့မဟာဗျူဟာကိုအဲ့ဒီမဟာမိတ်အဖွဲ့ကနေပေါင်းစပ်ညီနိုင်ချမှတ်ဆောင်ရွက်ခဲ့ကြပါတယ်။ရုရှားပေါ်အပြင်းထန်ဆုံးဖိအားပေးဖို့နဲ့ယူကရိန်းပြည်သူတွေကိုအထောက်အပံ့ပံ့ပိုးကူညီပေးဖို့ကမ္ဘာနိုင်ငံတွေကအတူတကွပူးပေါင်းလှုပ်ဆောင်ခဲ့ကြပါတယ်။ဒီနီလန်တိုင်းမြန်မာပြည်သူတွေအတွက်နိုင်ငံတကာကဆောင်ရွက်ပေးဖို့လိုအပ်နေပါတယ်မြန်မာပြည်သူတွေကိုအကူအညီပေးသူတွေစစ်ကောင်စီအကြမ်းဖက်မှုကိုရှုတ်ချနေသူတွေဒီမိုကရေစီနဲ့လူ့အခွင့်အရေးကိုထောက်ခံအားပေးနေသူတွေအနေနဲ့စကလုံးတွေနဲ့ပူးပေါင်းနေမဲ့အစားလက်တွေ့ဆောင်ရွက်မဲ့ညွန်ပေါင်းအဖွဲ့ကိုဖွဲ့စည်းဖို့လိုအပ်နေပါတယ်ဖြစ်နိုင်ခြင်းနီလန်အားလုံးကိုပူးပေါင်းဆွေးနွေးအဖြစ်ရှာကြပြီးတော့လက်တွေ့ပူးပေါင်းအရေးယူဆောင်ရွက်ဖို့လိုပါတယ်စစ်ကောင်စီရဲ့အားနည်းချက်တွေကိုရှာဖွေဖော်ထုတ်ပြီးတော့ဒီဘောဘာပူပေါင်းအရေးယူဖို့လိုအပ်ပါတယ်စစ်ကောင်စီကိုအထောက်ကူပေးနေတဲ့အရင်းအမြစ်တွေစွန့်အင်တွေလက်နက်တွေကိုတားဆီးပိတ်ပင်ရမှာဖြစ်ပါတယ်တကယ်လို့များနိုင်ငံတကာအတိုင်းဝိုင်းအနေနဲ့မလုံနိုင်ဘူးဆိုရင်နောက်ထပ်တက်ခတ်မှုတွေရက်ဆက်ကြမ်းကြုတ်မှုတွေအပြစ်မဲ့ပြည်သူတွေပေါ်တပ်ဖြတ်မှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေပိုးပိုပြီးများလာဖို့ကိုပဲကျွန်တော်တို့မျှော်လင့်ထားရမှာပါပုံပုံလေးလေးပြောရရင်တကယ်လို့များမျှော်လင့်ထားတဲ့အတိုင်းဖြစ်လာတဲ့ဆိုရင်မြန်မာပြည်သူပြည်သားတွေအပေါ်ကျူးလွန်နေတဲ့ကြောက်မွက်ဖွယ်ကောင်းတဲ့လှုပ်ရက်တွေကိုတားဆီးကာကွယ်နိုင်ခြင်းမရှိဘဲနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လက်လျှော့လိုက်ပြီးဆိုတဲ့အခြေအနေမျိုးရောက်သွားပါလိမ့်မယ
် Yeah I would like to take this opportunity to ask you about the Rohingya issue So the Rohingya
Reunification Program မြင်းမြန်းကျင်တာကတော့ဒီ Rohingya ရိကိစ္စနဲ့ပတ်သက်လို့ပါပဲဒီဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ရေးမှာဘင်္ဂလားဒေ့ရှ်အစိုးရရဲ့စစ်ကောင်စီရဲ့နောက်ကုလသမဂ္ဂတို့ကပူးပေါင်းဆောင်ရွက်နေတယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။ဆိုတော့အခုချိန်မှာရိုဟင်ဂျာတွေနေရပြန်ရေးမှာစစ်ကောင်စီရဲ့အကြမ်းဖက်ဒီနှိမ်နှင်းမှုတွေကလုံခြုံစိတ်ချရမှုမရှိဘူးဆိုတဲ့အခြေအနေကိုပြသနေတဲ့အပြင်ဒီကုလသမဂ္ဂဘက်ကဒီအစီအစဉ်နဲ့ပတ်သက်လို့လည်းထင်သာမြင်သာမရှိဘူးဆိုပြီးတော့လူခွင့်ရေးဖွဲ့တွေကဝေဖန်ထောက်ပြနေကြပါတယ်။အဲ့တော့ဒီရိုဟင်ဂျာတွေနေရပြန်ရေးကိစ္စမှာကုလသမဂ္ဂရဲ့အခန့်ကဏ္ဍကိုဘယ်လိုမြင်ပါလဲရှင
်။ No one including the United Nations
အလောမဂျန်တနဲ့အချင်းအောက်မှာနင်းနေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကိုအသက်အန္တရာယ်လုံခြုံမှုကင်းမဲ့နေတဲ့မြန်မာနိုင်ငံကိုပြန်ပို့မဲ့အစီအစဉ်ဟာလုံးဝအတိတ်ပဲမရှိတဲ့ပြင်ဒီလိုပြန်ပို့မဲ့အစီအစဉ်ကိုကုလသမဂ္ဂအပါအဝင်ဘယ်နိုင်ငံဘယ်သူကမှထောက်ခံအကူအညီမပေးသင့်ပါဘူးဒုက္ခသည်တွေနေရပြန်ရေးကိစ္စမှာဆိုရင်သူတို့ရဲ့လူအခွင့်အရေးအကာအကွယ်ပေးရေးနိုင်ငံသားဖြစ်ခွင့်အသက်နဲ့ဘေးကင်းလုံခြုံရေးကိုအကာအကွယ်ပေးဖို့တောင်မပြောနဲ့အခြေခံအချက်ဖြစ်တဲ့လုံခြုံပြီးဂုဏ်သိက္ခာရှိရှိပြန်နိုင်ရေးအခြေအနေတောင်မရှိပါဘူးဒါကြောင့်ဒီလိုအခြေအနေမျိုးမှာရိုဟင်ဂျာတွေနေရပြန်ရေးအစီအစဉ်ကိုဘယ်သူကမှမထောက်ခံသင့်ပါဘူးအလုပ်ဖြစ်မှလည်းမဟုတ်ပါဘူးတရားမျှတမှုလည်းမရှိပါဘူး တကယ်တမ်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရိုဟင်ဂျာတွေရဲ့အခြေအနေကပိုပြီးခက်ခဲလာနေတာပါဒါပေမဲ့စစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေအောက်မှာရှိနေတဲ့မြန်မာနိုင်ငံလိုအခြေအနေမျိုးမှာရိုဟင်ဂျာတွေနေရပြန်ပို့ရေးကိုကုလသမဂ္ဂအပါအဝင်ဘဲအဖွဲ့အစည်းကမှရှေ့တိုးဆောင်ရွက်ဖို့မတက်ပါဘူ
း What has been the impact of your recent
ဒီကရက်မက်လာကဒီဂျနီဗာလူခွင့်ရေးကောင်စီညီလာခံမှာတอมအန်ဒရူးစ်အနေနဲ့မြန်မာနိုင်ငံလူခွင့်ရေးအကြက်တဲခြေနေကိုအစဉ်ခံတင်ပြတဲ့နေရာမှာရောဘလို့တက်ရောက်မှုတွေရှိခဲ့လဲရှင
် Well it was received I think very very well by most members of the council
ခွင့်ရေးကောင်စီအဖွဲ့ဝင်အများစုကကျွန်တော်တင်သွင်းတဲ့အစဉ်ခံစာကိုလက်ခံတယ်လို့ကျွန်တော်မြင်ပါတယ်တချို့အဖွဲ့ဝင်နိုင်ငံတွေကတော့ကျွန်တော်အစဉ်ခံစာကိုဝေဖန်ကန့်ကွက်ကြပါတယ်သူတို့မေးခွန်းထုတ်တဲ့အချက်ကစစ်ကောင်စီရဲ့ဖိနှိပ်မှုတွေကြောင့်မြန်မာနိုင်ငံပြတ်ချော်ပြီးတော့ဘေကင်းရာကိုရောက်လာတဲ့ဒုက္ခသည်တွေကိုအာယုစိုက်တလားဆိုတဲ့အချက်ဖြစ်ပါတယ်။ကျွန်တော်ရဲ့တုံ့ပြန်ချက်ကတော့ပြည်တွင်းရောပြည်ပမှာရှိတဲ့မြန်မာပြည်သူပြည်သားတွေရဲ့အခြေအနေတွေသူတို့ကိုလက်ခံတဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဒေသတွင်းနိုင်ငံတွေကမြန်မာဒုက္ခသည်တွေပေါ်ဘလို့ဆက်ဆံတယ်လဲဆိုတဲ့အခြေအနေတွေကိုတင်ပြဖို့ကိစ္စကလူခွေရေးဆန်ရထူးကိုစလေတယောက်ရဲ့တာဝန်ဖြစ်တယ်လို့ယုံကြည်ပါတယ်။ဒါကြောင့်လည်းဒီတိုင်းပဲသူတို့ကိုတုံ့ပြန်ပြောဆိုခဲ့ပါတယ်။နောက်စကောင်စီကိုလက်နက်တွေပံ့ပိုးကူညီနေတဲ့နိုင်ငံတွေကကျွန်တော်ကိုပြင်းပြထန်ထန်ဝေဖန်ခဲ့ကြပါတယ်။ဥပမာတရုတ်ဆိုရင်ပြက်ပြက်သားသားဝေဖန်ပါတယ်။ဆက်လက်နဲ့ပစ္စည်းတွေတရားဝင်ရောင်းဝယ်တဲ့အပိုင်းကိုကျွန်တော်အနေနဲ့ကန့်ကွက်ရှုတ်ချပိုင်ခွင့်မရှိဘူးလို့တရုတ်ကပြောပါတယ်။ကျွန်တော်ကတရုတ်ကိုရောလူခွေရေးကောင်စီကိုရောပြန်လည်တင်ပြတဲ့နေရာမှာစကောင်စီလက်ထက်မှာဒီလက်နက်တွေရှိနေတာကြောင့်ဒါတွေကိုအသုံးပြုပြီးမြန်မာနိုင်ငံမှာလူခွေရေးချိုးဖောက်မှုတွေလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေကိုစကောင်စီကကျူးလွန်နေတယ်ဒါကြောင့်အပြစ်မဲ့ပြည်သူတွေကိုတတ်တည်တဲ့ဒီလက်နက်တွေကိုစစ်ကောင်စီကိုရောင်းချတာမျိုးလုံးဝမလုပ်ဖို့ရပ်တန့်ဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးကိုကျွန်တော်မြစ်တမ်းရက်ခံခဲ့ပါတယ
် Your position as the
Tom
UN
Andrews
Special Rapporteur
ဒီလူခွင့်ရေးကောင်စီညီလာခံကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ဖြစ်နောက်ထပ်တက်တန်း3နှစ်ထပ်ပြီးတော့တိုးလိုက်တာဆိုတော့မြန်မာနိုင်ငံလူခွင့်ရေးနဲ့ပတ်သက်လို့ရေးတို့ရေးရှိအနေနဲ့အဓိကဘယ်အချက်တွေကိုအာရုံစိုက်လှုပ်ဆောင်သွားဖို့ရှိလဲရှင
် Well I'm very grateful to have my term renewed my service as special rapporteur renewed by the Human Rights Council
လူခွင့်ရေးကောင်စီကကျွန်တော်တာဝန်သက်တမ်းတိုးပြီးခဲ့တဲ့အတွက်အရန်ကျေးဇူးတင်ရပါတယ်အထူးကိုယ်စားလှယ်လုပ်ပိုင်ခွင့်နဲ့အတူရှေ့ဆက်ရမယ့်အခြေခံအချက်တွေကိုကျွန်တော်ဆက်လက်လှုပ်သွားမှာပါပထမဆုံးလှုပ်မယ့်အချက်ကတော့မြန်မာပြည်သူတွေရဲ့စကားကိုနားထောင်မှာဖြစ်ပါတယ်မြန်မာပြည်တွင်းနဲ့ပြည်ပမှာဘာတွေဖြစ်နေသလဲဆိုတဲ့အရေးကြီးတဲ့သတင်းအချက်လက်တွေကိုသူတို့ကကျွန်တော်ကိုပံ့ပိုးပေးနေကြပါတယ်။ဒီအချက်တွေပေါ်မှာမူတည်ပြီးကုလသမဂ္ဂနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဘာတွေလုပ်ဖို့လိုအပ်သလဲဆိုတာခွဲခြားစိတ်ဖြန်ပြီးအစီအခံစာတင်ပြရမှာပါ။ဒုတိယအဆင့်ကတော့မြန်မာပြည်သူတွေကိုအခိုင်အမာကူညီပံ့ပိုးပေးနေတဲ့နိုင်ငံတွေကိုထိဆက်ဆွေးနွေးမှာဖြစ်ပါတယ်။သူတို့ရဲ့ကြိုးပမ်းလှုပ်ဆောင်မှုတွေမှာပါဝင်ကူညီညှိနှိုင်းဆွေးနွေးမှာပါ။ကျွန်တော်အနေနဲ့ဒေသတွင်းနိုင်ငံတွေကိုတွားရောက်ခဲ့ပါတယ်။မနေ့ကဆိုရင်ထိုင်းနဲ့မလေးရှားကိုရောက်ခဲ့ပါတယ်။လွန်ခဲ့တဲ့လအနည်းငယ်ကတောင်ကိုရီးယားနိုင်ငံကိုသွားခဲ့ပါတယ်။အခုဆိုရင်ဂျပန်နိုင်ငံကိုသွားဖို့ပြင်ဆင်နေပါတယ်။ဒီနှစ်ထဲမှာအင်ဒိုနီးရှားကိုလည်းသွားဖို့စီစဉ်ထားပါတယ်။ဒေသတွင်းနိုင်ငံတွေကခေါင်းဆောင်တွေ၊ကမ္ဘာတစ်ဝှမ်းကခေါင်းဆောင်တွေကိုကျွန်တော်တက်နိုင်တဲ့လောက်လိုက်လံတွေ့ဆုံပြီးတော့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ဖြစ်ရပ်ကဆိုးဒုက္ခကြီးကိုကျွန်တော်တို့မျက်စိရှိမှနောက်ထပ်မကြုံကြရစေဖို့ဘာတွေဆောင်ရွက်သင့်တယ်လဲဆိုတာကိုအတတ်နိုင်ဆုံးဖိအားပေးဆွေးနွေးသွားဖို့ရှိပါတယ်။မြန်မာပြည်သူတွေအတွက်တရားမျှတမှုနဲ့လူအခွင့်အရေးကိုပံ့ပိုးကူညီပေးရေးစစ်ကောင်စီကိုစန့်ကျင်ရေးနိုင်ငံတကာတိုင်းဝိုင်းအနေနဲ့တစူးတစည်းတဲ့ပူးပေါင်းဆောင်ရွက်ဖို့တည်ချအောင်ဆောင်ရွက်မှာဖြစ်ပါတယ်။နောက်လာမယ့်နှစ်မှာလည်းကုလသမဂ္ဂလူအခွင့်အရေးကောင်စီနဲ့ကုလသမဂ္ဂထွေထွေညီလာခံတွေမှာကျွန်တော်ရဲ့အစီရင်ခံစာကိုတင်သွင်းသွားမှာဖြစ်ပါတယ်
။ Thank you Tom for giving your time with us.
It's my pleasure. Anytime. Thank you.
ဒါတော့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တော်အမ်ဒူးဆက်အမြင့်ကိုမတ်အင်ဂျင်နိုင်ငံမေးမြန်းထားခဲ့တာပ
ါ။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်းမှာ VUE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးကမ္ဘာမီဒီယာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများ မြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တော့မှာပါ။အရင်ဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စကြအောင်ပါ။နိုင်ငံတိုင်းငံရဲ့ဖွံ့ဖြိုးတိုးတက်ရေးနဲ့အနာဂတ်ဟာလူငယ်တွေရဲ့ပညာရေးနဲ့တီးထွင်ဖန်တီးနိုင်စွာပေါ်မှာမူတည်ပါတယ်။ပညာရေးကသာအကောင်းဆုံးမောင်းနှင်အားဖြစ်တယ်လို့ပညာရှင်တွေကပြောကြပါတယ်။မြန်မာနိုင်ငံမှာတော့ဆက်အာနာသိမ့်ပြီးကလေးကပညာရေးအခြေအနေကအဖက်ဖက်ကဆက်ယုံနေတာပါ။အာနာသိမ့်တနစ်တာကာလနိုင်ငံရဲ့ပညာရေးအခြေအနေကအနာဂတ်ကိုဘလို့သက်ရောက်မှုရှိနိုင်ပါမလဲ။ကမ္ဘာမြန်မာမီဒီယာမြင်ကွင်းတုံ့တက်ချက်ကိုစောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေလူငယ်တွေရဲ့ပညာရေးပေါ်မှာတည်တဲ့အနာဂတ်နိုင်ငံတော်အကြောင်းကိုပြန်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါတိုင်းပြည်ရဲ့အနာဂတ်ဟာလူငယ်တွေရဲ့ပညာရေးနဲ့သူတို့ရဲ့တီထွင်ဖန်တီးနိုင်မှုစွမ်းရည်ပေါ်မှာတည်တယ်လို့အမေရိကန်ပြည်ထောင်စုရဲ့44ဦးမြောက်သမ္မတဘာရက်အိုဘားမားကဆိုပါတယ်ထို့အတူတောင်အာဖရိကရဲ့အပြောင်းလဲကိုဦးဆောင်ခဲ့တဲ့နယ်ဆင်မန်ဒဲလာကလည်းပညာရေးဆိုတာနိုင်ငံတနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အကောင်းဆုံးနဲ့အကြီးမားဆုံးမောင်းနှင်အားဖြစ်တယ်လို့မိန့်ဆိုပါတယ်ဒီအဆိုမိတ်နှစ်ရက်နဲ့ချိန်ထိုးကြည့်ရင်လက်ရှိမြန်မာနိုင်ငံရဲ့ပညာရေးအခြေအနေတွေဟာအနာဂတ်မြန်မာနိုင်ငံတော်အတွက်ဘယ်လောက်ယဉ်လေးစရာကောင်းသလဲဆိုတာအထူးပြောဖို့လိုမယ်မထင်ပါဘူး။ဘာကြောင့်လဲဆိုတော့2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့ပညာရေးအခြေအနေတွေကြောင့်ပဲဖြစ်ပါတယ်
။ပြည်သူကရွေးကောက်တင်မြှောက်ထားတဲ့အစိုးရစီကစစ်တပ်ကအာဏာသိမ်းတာကိုလက်မခံဆန့်ကျင်တဲ့အနေနဲ့ကြောင်းသားလူငယ်တွေနဲ့နိုင်ငံဝန်ထမ်းတွေဟာ Civil Disobedience Movement လို့ခေါ်တဲ့ CDM လှုပ်ရှားမှုမှာပြည်သူတွေနဲ့အတူပါဝင်ခဲ့ကြပါဗျ။စစ်ကောင်စီလက်အောက်ကစစ်ကြောပညာရေးအလိုမရှိဆိုပြီးအစစ်မြေပညာမှာရောအခြေခံပညာမှာပါကြောင်းသားလူငယ်တွေကြောင်းမတက်ပဲတပိတ်မောက်ခဲ့ကြပါဗျ။အစစ်မြေပညာရေးဖြစ်တဲ့တက္ကသိုလ် College တွေမှာတက်ရောက်နေတဲ့ကြောင်းသားလူငယ်တိတိသမ3သန်းအနက်ကျောင်းသားကျောင်းသူ3သိန်းကနေ5သိန်းကြားအရေအတွက်ဟာကျောင်းဆက်မတက်ပဲ CDM လှုပ်ရှားမှုမှာပါဝင်ခဲ့ကြတယ်လို့ ISB မြန်မာရဲ့မြေအုပ်ထုပြိုလျာခန္ဓာမှာဖော်ပြထားတာတွေ့ရပါတယ်
။ထို့အတူအခြေခံပညာကျောင်းတွေဖြစ်တဲ့မူလာတန်းအလဲတန်းနဲ့အထက်တန်းကျောင်းတွေမှာ2021နိုဝင်ဘာလစီးရင်အရာကျောင်းတက်သူ 2.3 သန်းသာရှိခဲ့တယ်။2019-2020ပညာသင်နှစ်မှာကျောင်းတက်သူ 6.2 သန်းရှိခဲ့တယ်လို့ ISB မြန်မာရဲ့မြေအုပ်တို့ပြိုလျာအမှတ်9မှာဖော်ပြထားပါတယ်။အာဏာမသိခင်2019-2020ပညာသင်နှစ်နဲ့နှိုင်းယှဉ်ရင်2021နိုဝင်ဘာကျောင်းတက်သူစီးရင်ဟာအတော်ကြီးကွာခြားလျော့နေနေတာကိုတွေ့ရမှာပါ။ဒါကြောင့်လဲ Insight Higher Education ရဲ့သတင်းစာမျက်နှာမှာပျောက်ဆုံးနေတဲ့မြန်မာကျောင်းသားများဆိုတဲ့ခေါင်းစဉ်နဲ့ဒီနှစ်တက္ကသိုလ်ဝန်ထမ်းဆယ်တန်းစာမေးပွဲဝင်ရောက်ဖြေဆိုသူအရေအတွက်ဟာ2019နဲ့နှိုင်းယှဉ်ရင်80ရာခိုင်နှုန်းလျော့နေနေတယ်လို့ထောက်ပြရေးသားထားတာဖြစ်ပါတယ်။မြစီမသတင်းဌာနကလည်း2023မတ်လ8ရက်ကနေ18ရက်နေ့အထိပြုလုပ်ခဲ့တဲ့တက္ကသိုလ်ဝန်ထမ်းစာမေးပွဲမှာဝင်ရောက်ဖြေဆိုသူ 38,000 ကျော်ရှိတယ်။2020ခုနှစ်အရသာအစိုးရလက်ထက်မှာတက္ကသိုလ်ဝန်ထမ်းစာမေးပွဲဝင်ရောက်ဖြေဆိုသူ 9,100 ကျော်ရှိတယ်လို့နှိုင်းယှဉ်ဖော်ပြထားတာတွေ့ရပါတယ်။
ဆရာနာတိန်တာကိုလက်မခံဆန့်ကျင်တဲ့အနေနဲ့ CDM လုပ်ခဲ့တာကျောင်းသူကျောင်းသားတွေနဲ့မဟုတ်ပါဘူး။ဆရာဆရာမတွေလည်းအင်းနဲ့အားနဲ့ပါဝင်ခဲ့ကြတာတွေ့ရပါတယ်။ဆရာဆရာမ4သိန်း3000ရှိတဲ့အနက်3သိန်း15000ကို CDM လှုပ်ရှားမှုမှာပါဝင်တဲ့အတွက်အလုတ်ကထုတ်ပေးခဲ့တယ်လို့စစ်ကောင်စီဥက္ကဋ္ဌကိုယ်တိုင်အာဏာသိမ်းနှစ်နှစ်ပြည့်မှာပြောကြားခဲ့ပါတယ်။ဒီကိန်းကဏ္ဍတွေကိုကြည့်ရင်စစ်တပ်ကအာဏာသိမ်းတဲ့အကျိုးဆက်ဟာပညာရေးခန္ဓာအပေါ်ဘလောက်ထိထိခိုက်ပျက်စီးစေသလဲဆိုတာလဲပြင်းမှာဆင်သွားသလိုထင်ထင်ရှားရှားတွေ့ရမှာဖြစ်ပါတယ်။ဒါပြင် match လနောက်ဆုံးပတ်ထဲမှာ NUG ရဲ့အောင်မြင်သားဆန် Federal ကျောင်းမှာတင် जा ပေးနေတဲ့ CDM ဆရာဆရာမ15ဦးဖမ်းဆီးခံရတယ်ဆိုတဲ့သတင်းကိုမီဒီယာတွေမှာတွေ့ရပါတယ်။ဒါဟာစစ်ကောင်စီလက်အောက်မြန်မာနိုင်ငံမှာစတင်ပေးတာဟာလဲရာဇဝတ်မှုနဲ့အချိန်မရွေးအဖမ်းခံရနိုင်တယ်ဆိုတဲ့သာရကတခုပါပဲ။ဒီလိုအခြေအနေနဲ့ပတ်သက်လို့ CDM ပေါမောက်ခါတူကအခုလိုပြောပါတယ
်ဆက်အနာတင်းမှုစကလေးကဆင်းဆင်းမအများစုက Civil Disobedience Movement မှာပါတယ်ကျောင်းသားကျောင်းသူအများစုကလည်းစစ်ကောင်စီဖွင့်တဲ့ကျောင်းတွေကိုလည်းမတော်ဘူးစစ်ကောင်စီဖွင့်တဲ့ကျောင်းတွေမှာလည်းတင် जा ပေးနိုင်တဲ့ဆင်းဆင်းမတွေမရှိတော့ဘူးအဲ့တော့ကျွန်တော်တို့နိုင်ငံရဲ့အကျွမ်းမှာတော့ဒီ တင်ကြားတင်ယူလုပ်ငန်းတွေရပ်တန့်သွားတယ်ပေါ့နော်ဒီကဏ္ဍကြီးမှာဒီ NUG အောက်ကပညာရေးဝန်ကြီးဌာနကလည်း online offline တင်ကြားပေးအစီအစဉ်တွေဆောင်ရွက်နေရရှိပြီလို့တက်ရောက်တင်ယူနိုင်တဲ့ percentage ကအရင်းနှီးပါတယ်ဘာဖြစ်လို့လဲဆိုတော့စီရင်လှုပ်ရှားမှုမှာပါတဲ့ဆင်ဆံမတွေလည်းဒီကြောင့်ကလာပညာရေးအစီအစဉ်တွေမှာဝန်ပါရတူဆိုလို့ရှိရင်အမြဲတမ်းအနေများတယ်ပြည်ပြတဲ့နေရာမှာမိသားစုလိုက်ရောက်ရှိနေတဲ့ဆင်ဆံမတွေဒါလည်းကြားကလာပညာရေးမှာဝင်ပြီးတော့ကုနေနိုင်တယ်အဲ့လိုပဲ CDM ဆင်ဆံမတွေဖွင့်တဲ့ဒီပညာရေးအစီအစဉ်တွေမှာတင်ရတူရတဲ့ကျောင်းသားကျောင်းသူတွေဆိုရင်လည်းမိသားစုလိုက်ပါအနေရှိနေတဲ့အခြေအနေဖြစ်နေတယ်ပေါ့နော်ဒီကလာကြီးမှာတော့ကျွန်တော်တို့ infrastructure တွေအားလုံးကိုလည်းသူတို့ဖြည့်ဆည်းပြတာအားလုံးကမြဝါကျင်းနေဖြစ်တယ်ပညာရေးလုပ်ငန်းကြီးတစ်ခုလုံးမှာတော့ကဘာမှာနောက်ကျဆုံးအခြေအနေကိုရောက်သွားတယ်ပေါ့နော်တကယ်စစ်မှန်တဲ့ဒီလိုခံရတဲ့တကယ်ဉာဏ်ကြီးရဲ့အစစ်တိုးတက်မှုအစစ်ကပညာရေးရဲ့နေပုံဆောင်နေမှာပညာရေးဒီလိုကြီးချွတ်ချုံကြသွားပြီဆိုတော့တော်လိုင်းကြီးပြီးရင်တောင်မှအာဏာမသိရင်အခြေအနေပညာရေးစနစ်အခြေအနေကိုပြန်ရဖို့အတွက်ဘယ်လိုလုပ်တော့ကျွန်တော်စူးစမ်းရင်ခံရမလဲဆိုတာကတော့ဟိုကျွန်တော်စဉ်းစားနေတဲ့အရာတစ်ခုပဲဖြစ်တယ်ပေါ့နော
်စစ်အာဏာသိမ်းပြီးနောက်ပိုင်းကျောင်းသားလူငယ်တွေဟာစစ်ကောင်စီကိုစန့်ကျင်တော်လှန်တဲ့ PDF တွေဖြစ်သွားတယ်။တချို့ကကိုပိုင်ထက်တန်းကျောင်း၊တချို့က private school, တချို့က international school တွေမှာတက်ရောက်ကြတယ်။ဒါကြောင့်ခေတ်ပြက်ကာလကြီးမှာကို international school စီးပွားရေးလုပ်ငန်းတွေကြီးထွားလာတာတွေ့ရပါတယ်။တချို့တက်နိုင်သူတွေကတော့နိုင်ငံခြားထွက်ကျောင်းတက်ကြပါတယ်။အဲ့ဒီလိုလက်လမ်းမမီသူတွေကကြုံရကြပန်းအလုပ်လုပ်ပြီးမိသားစုစားဝတ်နေရေးအတွက်ရုန်းကန်နေကြရပါတယ်။ပညာရေးရရှိနိုင်မှုနဲ့ပညာရေးမညီမျှမှုကတိတိတသားကွာခြားသွားပါတယ်အထူးသဖြင့်အလေလတ်လူဒန်းစားနဲ့အခြေခံလူဒန်းစားတတ်နိုင်သူနဲ့မတတ်နိုင်သူတွေကြားမှာပညာရေးရရှိနိုင်မှုကကြီးမားစွာကွာခြားသွားတာကိုတွေ့ကြရမှာပါလူဒန်းစားကွာခြားမှုကမျိုးဆက်အလိုက်အကျိုးသက်ရောက်မှုတွေကိုဖြစ်ပေါ်စေမှာဖြစ်ပြီးအနာဂတ်လူအဖွဲ့အစည်းမှာမညီမျှမှုတွေနဲ့ပဋိပက္ခတွေဆင်ကဲဆင်ကဲကြုံလာနိုင်စရာရှိပါတယ်ဒါတွေဟာစစ်တပ်ကအာဏာသိမ်းမှုရဲ့ဆိုးရွားလာတဲ့စိုးရင်စရာအကျိုးဆက်တွေပါပဲဒီလိုစိုးရင်စရာအခြေအနေကိုကျော်လွှားနိုင်ဖို့ဘယ်လိုဆောင်ရွက်ကြမလဲဆိုတာနိုင်ငံရေးခေါင်းဆောင်တွေစဉ်းစားကြရမှာပါ Dutch တွေးခေါ်ပညာရှင် Erasmus ကတော့အနာဂတ်နိုင်ငံတော်ဟာလူငယ်တွေဘယ်လောက်ပညာရေးကောင်းကောင်းရသလဲဆိုတဲ့ပေါ်မှာမူတည်တယ်လို့ဆိုပါတယ်ခင်ဗျာ
ကိုပြည့်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်။အခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများကဏ္ဍဖြစ်ပါလိုက်။ပြီးခဲ့တဲ့တစ်လကျော်ကာလအတွင်းမြန်မာတရုတ်ဆက်ဆံရေးဟာပထဝီနိုင်ငံရေးနိုင်ငံရေးဘောဂဗေဒနဲ့တာဝန်ရေးဆိုင်ရာကိစ္စတွေကလွှမ်းမိုးခဲ့ပါတယ်။ဒီထက်ကဒုတိယပိုင်းကိုအချက်လက်အခြေပြုပိုင်းခြားဖော်ပြလိုက်ပါတယ်။
အနာသိမ့်မှုအလွန်တော်လန်ရေးအကောင်းနေတဲ့ဒေသအများစုကိုစစ်ကောင်စီကစေုပ်ချုပ်ရေးကြီးညာပြီးထိုးစစ်ဆင်နေခဲ့ပါတယ်။ဒါကြောင့်ရှမ်းနယ်ကယားပြည်နယ်မှာတိုက်ပွဲတွေတိတိတသားတိုးလာပါတယ်။စေုပ်ချုပ်ရေးကြီးညာပြီးနှစ်လအတွင်းရှမ်းနယ်ကယားမှာတိုက်ပွဲပေါင်း82ကြိမ်ထက်မနည်းဖြစ်ခဲ့ပါတယ်။စေုပ်ချုပ်ရေးမကြီးညာခင်နှစ်လမှာတိုက်ပွဲပေါင်း23ကြိမ်ကျော်ပဲရှိခဲ့တာပါ။ဒါကြောင့်အဲ့ဒီဒေသမှာတိုက်ပွဲဖြစ်ပွားတာ3ဆကျော်တိုးလာခဲ့တာပါ။ဒါအပြင်စစ်ကောင်စီကလေကြောင်းကနေ36ကြိမ်တက်မနေတိုက်ခိုက်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်ကုန်အထိအိုးကိုပိုင်အုပ်ချုပ်ခွင့်ရပင်လောင်းမြို့နယ်မှာပြင်းထန်တဲ့တိုက်ပွဲတွေမရှိခဲ့ပေမဲ့ခုနှစ်ဖေဖော်ဝါရီတတိယပတ်ထဲမှာတော့တိုက်ပွဲတွေပြင်းထန်လာခဲ့ပါတယ်ရှမ်းနယ်ကယားမှာခုခံတော်လှန်အင်အားစုဘက်ကတရင်တပ်ဖွဲ့48ခုတက်မနေရှိပါတယ်စစ်ကောင်စီဘက်ကတော့တမတကုတရင်18ခုရဲ့လက်အောက်ခံတပ်တွေနဲ့ပြည်သူ့စစ်အဖွဲ့တွေလှုပ်ရှားနေပါတယ်။ဖေခုံမြို့နယ်တဲကခုခံတော်လှန်ရေးတပ်တွေပင်လောင်းမြို့နယ်တဲဝင်ရောက်တပ်ဖြန့်ပြီးတဲ့နောက်စစ်ကောင်စီနဲ့ပြင်းထန်တဲ့တိုက်ပွဲတွေဆားခဲ့တာပါ။ပင်လောင်းမြို့နယ်တဲမှာ KNDF တရင်22နဲ့ပိုးအမျိုးသားကာကွယ်ရေးတပ်တို့ကအခြေစိုက်စခန်းတွေတည်ထားပါတယ်။ဒီတော်လှန်ရေးတပ်တွေဟာစစ်ကောင်စီအပြင်ပိုးအမျိုးသားအဖွဲ့ချုပ်ရဲ့ပြည်သူ့စစ်အဖွဲ့တွေနဲ့ပါစစ်ရေးအခြေအနေတင်းမာလာပါတယ်။ စေအုပ်ချုပ်ရေးအလွန်နှစ်လအတွင်းရှန်ကယားဒေသမှာစစ်ပီးဒုက္ခသည်26,000ကျော်ဒေါ်လာခဲ့ပါတယ်စစ်ရေးတင်းမာမှုအသစ်ဖြစ်လာပြီးတဲ့နောက်တိုက်ပွဲတွေကြောင့်စစ်ပီးဒုက္ခသည်တွေဒေါ်လာခဲ့တာဖြစ်ပါတယ်ဒါဟာ2022ခုနှစ်အောက်တိုဘာလနောက်ပိုင်းအများဆုံးပမာဏဖြစ်လာခဲ့ပါတယ်အာဏာသိမ်းမှုအလွန်ကယားပြည်နယ်နဲ့ရှန်ကယားနယ်စပ်မှာထွက်ပြေးတိမ်းရှောင်နေရတဲ့စစ်ပီးဒုက္ခသည်3သိန်းနီးပါးရှိနေပါတယ်နိုင်ငံအနှံ့မှာတော့နှစ်နှစ်ကျော်ကာလအတွင်းနေရွှန့်ခွာနေရတဲ့စစ်ပီးဒုက္ခသည်ပေါင်း 2.5 သန်းကျော်ရှိခဲ့ပါတယ
်ပြီးခဲ့တဲ့လကျော်ကာလအတွင်းမြန်မာတရုတ်ဆက်ဆံရေးကို ISP မြန်မာကတင်ပြသွားခဲ့တာပါအခုတော့မြန်မာပြည်ကပေးစာများအစီအစဉ်မှာ VOA ကိုပေးပို့ကြတဲ့ပြည်သူတွေရဲ့ရင်ဖွင့်လွှာတွေအကြံပြုလွှာတွေကိုမအေးတန်တာကျော်ကစူးစီးတင်ပြထားပါတယ
်ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။
အမ်ချာနော်ဆိုတဲ့တော်ရရှင်ကနေတိုင်းအချိန်မဲနားထောင်အားပေးနေပါတယ် VOE တဲ့ဟုတ်ကဲ့အကျေးဇူးအထူးတင်ပါတယ်နော်ကျမ်းမာပေးခင်ပါစေရှင်ဖာတက်ဆင်းဆိုတဲ့တော်ရရှင်ကတော့မနေ့တိုင်းနားထောင်နေကြပါနားမထောင်ရရင်အစာမကျေသလိုခံစားရပါတယ်အကြောင်းပြန်ပေးတဲ့အတွက် VOE ကိုအထူးကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ပါကျမတို့လည်းတော်ရရှင်ရဲ့စာတွေကိုအလင်းအသင်တင်သလိုပြန်ချပေးပါတယ်မက်ချက်တင်ပါလည်းပြန်ပေးပါတယ်နော် Messenger တွေက comment တွေရောနောက်ပြီးတော့ကျမတို့စီကိုရေးလာတဲ့ email စာတွေကိုရောလေးလိုင်းရတာမမို့လဲတိုက်ရိုက်ပြန်ချပေးပါတယ်ရှင်မင်းတင်ဆိုတဲ့တော်ရရှင်ကတော့ VOE ကျမ်းမာရေးမကောင်းလို့သတင်းနားမထောင်ရတာကြာပါပြီဒါကြောင့်မလို့ဒီနေ့တဝကြီးနားဆင်လိုက်ပါတော့တယ် VOE ကိုအမြဲတမ်းကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့နားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ပေးရနေကင်းရှင်းပြီးတော့ကျမရေမကောင်းဆိုတာလဲကျမရှင်လဲမစီလို့ဆူတောင်းပေးပါရနော်တော်ရှင်အောင်သူရဆိုတဲ့တော်ရှင်ကတော့ Vue Bamis website မှာမြန်မာစာမှန်မှန်ဖြစ်နေပါတယ်တဲ့မြန်မာ Unicode font ကို default font အနေနဲ့အသုံးပြုပေးစေချင်ပါတယ်ဒါမှမဟုတ်မြန်မာစော်ကြီး font ကိုလုံးဝအသုံးမပြုစေချင်ပါတဲ့အကြံပြုခြင်းဖြစ်ပါတယ်တဲ့ဟုတ်ကဲ့ပါကျမတို့တနင်္လာနေ့နှစ်ဆန်းတရက်နေ့ကစပြီးတော့ Unicode font ပြောင်းပါတယ်နော်အခုလိုအကြံပြုလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်ဆက်လက်အားပေးစီခြင်းပါတယ်ရှင် VOE အစီအစဉ်တွေကိုနားထောင်တာအဆင်မပြေပါဘူးလို့ရေးလာတဲ့သောရရှင်တယောက်ကတော့ဂျားတဲ့ကအတန်လိုက်အနှောက်အယှက်တွေများနေတယ်လို့ဆိုလာပါတယ
်ရေဒီယိုနဲ့နားထောင်ခဲ့တာငယ်ကလေးကအခုချိန်ထိဆိုတော့ရေဒီယိုကိုပဲပိုအားတန်မိပါတယ်ဒါပေမဲ့ခုတလော VOE ကိုအတန်လိုက် short ရိုက်ဖြတ်လို့ရသလားသိချင်မိပါတယ်တရုတ်မြန်မာအတန်နောက်တခြားအင်္ဂလိပ်ဘာသာအတန်တွေဘာမှမဖြစ်ပဲ VOA ကျမှတဝူးတကယ်ကဲအတန်ဝင်ချလာပြီးနားထောင်လို့မရတော့ပါမြန်မာအတန်ဆို VOA နဲ့ကပ်လျက်မြန်မာပြည်မှာနေပြီးဘာသာနဲ့ပြောမှန်းမသိပြောတာကြတော့ကောင်းလို့ဗျာသိကျင်တာလေးမေးလိုက်ရတော့ရင်ထဲပေါ့သွားပါတယ်အဖွဲသားအလုံးချမ်းသာကိုစိတ်မြဲကြပါစေစေတနာမြတ်တာအကျိုးစာတို့ခံစားနိုင်ကြပါစေ
ဟုတ်ကဲ့ပါဒီတော့ရှင်ပြောလာလို့ကျမတခုစဉ်းစားမိတာကကျမတို့ပြီးခဲ့တဲ့ရက်ပိုင်းပေါ့နော်ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကမှကျမတို့ဒီပြီးခဲ့တဲ့မလ26ရက်နေ့ကစပြီးတော့ကျမတို့ထုတ်လွှင့်တဲ့ရေဒီယိုအသံလိုင်းအပြောင်းလဲရှိပါတယ်ရှင်နှွေရသည့်မီတာလိုင်းတွေကိုပြောင်းလဲတာဖြစ်ပါတယ်တစ်နှစ်မှာနှစ်ကြိမ်ပြောင်းလဲပါတယ်ဆောင်းဦးဘောက်မှာတစ်ကြိမ်နှွေဦးဘောက်မှာတစ်ကြိမ်ပြောင်းလဲတာပါဒါကြောင့်မလို့ဒီတော့ရှင်အရင်တော့အသံလိုင်းနဲ့ဖမ်းယူနေလို့များအစီအစဉ်တွေကိုတခြားမမိတာလားလို့တွေးမိပါရဲ့နော်ကျမတို့လောလောဆယ်မှာဆိုရင်မနေ့ပိုင်းအစီအစဉ်တွေကိုလိုင်းတူမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်းအစီအစဉ်တွေကလိုင်းတူမီတာ31နောက်ပြီးလိုင်းတူမီတာ51နဲ့လိုင်းလက်မီတာ190 kHz 1905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်ကျမတို့မီတာလိုင်းအသစ်တွေကိုလည်းကျမတို့သတင်းတွေထုတ်လွှင့်နေခြင်းရဲ့ခါလေတစ်ဝက်မှာကြေညာပေးပါတယ်နော်နည်းနည်းလေးနားထောင်ကြည့်ပါဦးအဲ့ဒီမီတာလိုင်းအသစ်တွေနဲ့ဖမ်းယူကြည့်ဖို့အကြံပြုချင်ပါတယ်ရှင် ဗီယိုအစီအစဉ်တွေကိုအားပေးလာတာနှစ်ပေါင်းများစွာကြာပါပြီလို့ရေးလာတဲ့သောရရှင်တယောက်ကတော့
ကျွန်တော် VOA ကိုအားပေးလာတာအနည်း20ကျော်ပါပြီ။အရင်နိုင်ငံเจ้าမှနေတုန်းကလည်း VOA ကသတင်းတွေကိုနားထောင်ပြီးကိုယ်နိုင်ငံရဲ့အခြေအနေတွေကိုသိခဲ့ရလို့ကျေးဇူးပါ VOA ရေ။ဒီအစီအစဉ်တွေထဲမှာအနှစ်သက်ဆုံးကသိပ္ပံနဲ့ဤပညာကဏ္ဍပါ။အာကာသအကြောင်းတွေအရန်စိတ်ဝင်စားဆုံးပါပဲ။ NASA ကဒေါက်တာဘရေတာတင်နဲ့မေးမြန်းခန်းကိုအရန်ကြိုက်ပါတယ်။ဘဟုသုတလည်းရပါတယ်။နောင်လဲအာကာသအကြောင်းတွေများများထုတ်လွှင့်စေချင်ပါတယ်
။ဟုတ်ကဲ့ပါ။အခုလိုစာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်။အစီအစဉ်တွေကိုနှစ်ခြိုက်သဘောကျတယ်ဆိုလို့လည်းအထူးဝမ်းသာပါတယ်နော်။အဒီဒေါက်ခင်မျိုးတဲ့သိပ္ပံနဲ့ဤပညာအစီအစဉ်မှာဒီသိပ္ပံအကြောင်းအရာပညာရက်တွေအပြင်ကျမတို့အာကာသသိပ္ပံနဲ့ပတ်သက်တဲ့သတင်းတွေကိုဖြစ်ပေါ်ရင်ဖြစ်ပေါ်သလိုထုတ်လွှင့်ပြီးတော့တင်ဆက်ပေးနေပါတယ်ရှင်။နိုင်ငံသားမှာတွားပြီးတော့အလုပ်လုပ်တဲ့ဒေါရရှင်တယောက်ရဲ့စာကိုလည်းတက်ဆက်ထဲဖော်ပြပေးကြပါတယ်ရှင်
။အခုနောက်ပိုင်းရွာကလူငယ်လူရွယ်တွေထိုင်းဒါမှမဟုတ်မလေးရှားကိုအလုပ်တွားလုပ်ကြတာများပါတယ်။နိုင်ငံရေးကြောက်ပါ VOA အနေနဲ့ပြောပြစေချင်တာကအေဂျင်စီတွေဟာတတ်မှတ်ထားတဲ့အခကျင်းဝေထက်နှစ်ဆတိုးပြီးတောင်းခံနေကြတာကိုပါဥပမာမလေးရှားကိုလူတစ်ယောက်ပို့ရင်သိန်း20ကနေ25သိန်းအထိပဲအေဂျင်စီ fees ကောက်ခံခွင့်ရှိပါတယ်အခုကျတော့သူတို့ကသိန်း50အထိကောက်ယူနေကြပါတယ်လူတကာခက်ခဲနေချိန်မျိုးမှာအမျက်ကြီးစားကိုသွေးဆုပ်နေကြတာပါစုံစမ်းပေးစီလိုပါတယ်ခင်ဗျာ
โอเคဒီတော့ရှင်ကနိုင်ငံသားကိုတွားဖို့လုပ်ပေးတဲ့ကုမ္ပဏီတွေအနေနဲ့ဈေးကိုပိုမတောင်းပါနဲ့ဆိုပြီးတော့ပြောလာတာပါသူက30ကနေ25သိန်းအထိပဲကောက်ခံခွင့်ရှိတာပါတဲ့ဒါပေမဲ့ဒီစာထဲမှာရေးမထားတာကဘယ်ကသတ်မှတ်ထားတဲ့ကောက်ခံခွင့်ဆိုတာလည်းဖြစ်ပါတယ်ပုဂ္ဂလိကကုမ္ပဏီတွေဆိုရင်တော့ဈေးသတ်မှတ်ထားတာမရှိဘဲနဲ့သူတို့စိတ်ကြိုက်ဈေးကိုတောင်းလို့ရနိုင်မယ်ထင်ပါတယ်နော်နောက်ထပ်ရင်ဖွင့်လာတဲ့တော့ရှင်ကတော့နိုင်ငံကူးလက်မှတ်တဒန်တူရာအဆင်မပြေပါဘူးဆိုပြီးရေးလာပါတယ်သူကသူ့ရဲ့နိုင်ငံမှာအဆင်မပြေလို့ထိုင်းနိုင်ငံမှာသွားပြီးတော့တဒန်တူရာအဲ့ဒီမှာလည်းအဆင်မပြေဘူးလို့အခုလိုပြောလာတာပ
ါမင်္ဂလာပါ VOA ရေးပြည်ပနိုင်ငံမှာနေနေတာအဲ့ဒီမှာမြန်မာတန်ယုံမရှိလို့ဘန်ကောက်သွားပြီးတော့ passport တဒန်တိုးပါတယ်ထိုင်းမှာနေတဲ့သူမဟုတ်ရင်မတိုးပေးဘူးတဲ့အဲ့ဒီတော့အမေအတွက် retirement visa ကိုဘတ်4,200နဲ့ဝယ်ပြီးတဒန်တိုးဖို့လုပ်တော့တန်ယုံကစာအုပ်တဒန်6လအောက်မှာလုပ်ဝေးမယ်ဆိုတာနဲ့အချိန်ကုန်ငွေတွေကုန်ရပါတယ်မလို့အပ်ပဲထိုင်းဘတ်4,000ကျော် 5,000 ကုန်နေရတာပမာတန်ယုံကမရပဲအစလူကြီးထိုင်းကိုပေးရတာပါအဲ့ဒီလောက်များတဲ့ပိုက်ဆံကိုခုပမာတန်ယုံကိုပဲရစေချင်ပါတယ်ဒါကြောင့်ပြည်ပနိုင်ငံတွေကနေဘန်ကောက်လာပြီးတော့ passport သက်တမ်းလာတိုးသူတွေကိုကူညီပေးစေချင်ပါတယ်ကုန်ကျစရိတ်တိုးကောက်တော့တန်ယုံပဲရတာပဲလေခုပမာတန်ယုံကလူတွေကိုပဲပေးချင်လို့ပါနော
်ဒါကတော့ပြည်ပရောက်နေတဲ့မြန်မာတွေကြုံတွေ့နေရတဲ့ဒီနိုင်ငံကလည်းမှတက်တန်းတိုးတဲ့အခက်အခဲကိုဒီတော်ရရှင်ရေးလာတာပါအဖို့ခယူမယ်ဆိုရင်လည်းပေးပါမယ်ဒါပေမဲ့အဆင်ပြေပြေဖြစ်စေချင်ပါတယ်ဆိုပြီးတော့ဒီတော်ရရှင်အကြံပြုလာပါတယ်ရှင်ကျမတို့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးကတည်းကလူဒန်းစားလွာအသီးသီးအခက်အခဲမျိုးစုံဒုက္ခမျိုးစုံနဲ့ရင်ဆိုင်နေကြရတာတော်ရရှင်တွေရေးလာတဲ့စာရီမှာတွေ့ရပါတယ်ရှင်အရာတော်မျိုးတွေကရေးလာတဲ့တော်ရရှင်တယောက်က
VOA မင်္ဂလာပါရှင်အဆင်အားပေးနေပါတယ်ကျမတို့မြို့နယ်ကအခက်အခဲလေးတွေကိုတင်ပြခြင်းလိုပါကျမတို့ငားမြင်းဆောင်အရာတော်မြို့နယ်မှာစစ်အာဏာသိမ်းပြီးကတည်းကမပြည့်မစုံနဲ့ပြည်သူတွေကဒုက္ခရောက်နေကြရပါတယ်ရှင်ဒါကိုအခွင့်ကောင်းယူပြီး 2D 3D လောင်းကစားတွေကိုပြည်သူတွေအပေါ်မှာစိုးစိုးဝါဝအမျက်ထုတ်လှုပ်ရှားနေကြတဲ့လူတွေကိုတာဝန်ရှိလူကြီးမင်းတွေကထိထိရောက်ရောက်အမြန်ဆုံးအရေးယူပေးဖြေရှင်းပေးကြပါလို့ VOA ကနေတဆင့်အသိပေးတင်ကြားလိုက်ပါတယ်ရှင်ကျေးဇူးပါ VOA ရှင်
လုံးလုံးရေးရအမည်မဖော်ပြပေးစီချင်ပါတဲ့အရာတော်မြို့နယ်ကအခက်ခဲတာဝန်ရှိသူလူကြီးမင်းများအများဆုံးအရေးယူဖြေရှင်းပေးပါဆိုတော့တောင်းဆိုလာပါတယ်သရရှင်ရဲ့ပေးစာတွေကိုဒီညတော့ဒီမနက်ရက်ချင်ပါတယ်ရှင်အားလုံးဘေးရန်ရဲ့ကင်းရှင်းပြီးအဆင်ပြေတဲ့နေ့ရက်တွေပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင
်ဘောရဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်ထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေရင်းနေညာပိုင်းနဲ့တင်းနာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်မှာပေးစာများကိုမအေးတန်တော်ကျော်ကတင်ပြပြန်ချပေးခဲ့တာပါအခုဆက်ပြီးကမ္ဘာတစ်လောကထူးခြားတဲ့သတင်းလေးတွေကိုတင်ပြပါဦးမယ်အမေရိကန်ကန်ဘွယ်ဘတ်စကတ်ဘောကစားသမားမိုက်ကယ်ဂျော်ဒန်ရဲ့ဘတ်စကတ်ဘောဖနက်တရံကိုကမ္ဘာစာချိန်တင်စေးအမေရိကန်ဒေါ်လာ1.2သန်းနဲ့လေးလံတင်ရောင်းချခဲ့ပါတယ်အမေရိကန်မြန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကယူဘာမြို့ရဲဌာနမှာရုံးတကောင်ကိုရဲဝင်တန်းဖြင့်ခံထားလိုက်ပါတယ်ဒီလိုသတင်းတွေကိုကိုကြီးချမ်းနဲ့မခင်ဖြူတွေးတို့ကတင်ဆက်ထားပါတယ်
အမေရိကန်ကန်ဒဝင်ဘတ်စကတ်ဘောကစားသမားမိုက်ကယ်ဂျော်ဒန်ရဲ့ဘတ်စကတ်ဘောဖနက်တရံကိုကမ္ဘာစံချိန်တင်စေးအမေရိကန်ဒေါ်လာ 1.2 သန်းနဲ့လေးလံတင်ရောင်းချခဲ့ပါတယ်။ဒီဖနက်ဟာ1998ခုနှစ်တုန်းကအမေရိကန်အမျိုးသားဘတ်စကတ်ဘောအသင်း NBA ကကျင်းပတဲ့နောက်ဆုံးဘောလူပွဲနှစ်ပွဲမှာမိုက်ကယ်ဂျော်ဒန်ဝစ်ဆင်ခဲ့တဲ့ဘရန်လိုနာမည်ပေးချတဲ့အဲဂျော်ဒန်73အမှတ်တံဆိပ်ဖနက်ဖြစ်ပါတယ်။ဒီဖနက်နဲ့မိုက်ကယ်ဂျော်ဒန်ဘောလူပွဲမှာ38မှတ်ရအောင်စွန့်ဆောင်ခဲ့တာပါ။အနီနဲ့အနက်ရောင်ဆက်ထားတဲ့ဒီဖနက်ဟာအသစ်နီးပါးအခြေအနေမှာရှိပြီးတော့ဂျော်ဒန်ရဲ့လက်မှတ်ငွေရောင်အမှတ်သားလည်းပါပါတယ်။ဒီဖနက်ဟာထူးခြားချက်နှစ်ချက်ကြောင့်ရှားပါးပစ္စည်းဖြစ်ရတယ်လို့ဆူသပီလီလန်ဌာနကဘရမ်ဝက်စတာကပြောပါတယ်။ပထမတစ်ချက်ကတော့အနီနဲ့အနက်ရောင်ဖြစ်ပြီးဒီရောင်ဟာအဲ့ဒီချိန်တုန်းကအမေရိကန်အမျိုးသားဘတ်စကတ်ဘောအသင်းကတားမြစ်ထားတဲ့အရောင်ဖြစ်ပါတယ်။ဒုတိယထူးခြားချက်ကတော့မိုက်ကယ်ဂျော်ဒန်ဟာအဲ့ဒီချိန်တုန်းကရှီကာဂိုမြို့အခြေစိုက်နှစ်တိုးအသင်းဝင်အဖြစ်နောက်ဆုံးကစားခဲ့တဲ့ဖနက်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလ17ရက်နေ့ကကျင်းပခဲ့တဲ့လေးလံပွဲမှာမိုက်ကယ်ဂျော်ဒန်ရဲ့ဖနက်အဖြစ်ဘောလုံးကန်ဝင်ကစားသမားပီလီနဲ့တခြားအကစားသမားတွေရဲ့အကစားဆိုင်ရာအမှတ်တရပစ္စည်းတွေကိုလည်းလေးလံတင်ရောင်းချခဲ့ပါတယ်ရှင
်။ American ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကယူဘာမြို့ရဲဌာနမှာရုံးတကောင်ကိုရဲဝင်တန်းအဖြစ်ခန့်ထားလိုက်ပါတယ်။ဒီရုံးရဲဝင်တန်းဟာရဲတပ်ဖွဲ့ဝင်မိသားစုတွေနဲ့ရဲရီရဲ့စိတ်ဖိအားတွေကိုရောပါအောင်ကူညီပေးဖို့ဖြစ်ပါတယ်။ဒီယုံရဲ့တရားဝင်ယာရုကတော့ကျမ်းမာရေးအရာရှိပါစီဖြစ်ပါတယ်။သူ့ရဲ့အလုပ်ကတော့အပြင်ဘက်လမ်းမတွေပေါ်မှာကင်းလှည့်ဖို့မဟုတ်ဘဲရဲစခန်းမှာပဲနေပြီးရဲဝင်တန်းတွေရဲ့ဇပွဲခုံတွေကြားရှောက်သွားဖို့ဖြစ်ပါတယ်။သူဟာဌာနရင်းကျမ်းမာရေးအစီအစဉ်ရဲ့အစိပ်ပိုင်းဖြစ်ပါဝင်ပြီးရဲရီကိုကူညီဖို့ပါ။ပြီးခဲ့တဲ့နှစ်ကယူဘာမြို့အတွင်းကပါစီအဲဗင်ယူလမ်းမပေါ်မှာရဲတပ်ဖွဲ့ဝင်တအူးကကောက်ရခဲ့တာဖြစ်ပြီးတလိဆန်ထိန်းသိမ်းစောင့်ရှောက်ရေးဌာနကိုခေါ်သွားခဲ့ပေမဲ့လည်းပြန်လာခေါ်မဲ့ပိုင်းရှင်မရှိတာကြောင့်ရဲတပ်ဖွဲ့ဝင်တွေကမွေးစားထားတာပါခင်ဗျာ
။ပြည်သူ့နိုင်ငံပါရီမြို့မှာ PS စကူတာလေးတွေစီးနှင်းခွင့်ကိုကြားမြင်ပိတ်ပင်ဖို့အစီအစဉ်နေပါတယ်။လူသွားလမ်းတွေပေါ်မှာမတော်တဆမှုတွေဖြစ်တာများတဲ့အတွက်အခုလိုပိတ်ပင်ဖို့အစီအစဉ်ရတာဖြစ်တယ်လို့ပါရီမြို့တာဝန်ရှိသူတွေကပြောပါတယ်။2022ခုနှစ်ကပါရီမြို့ရဲဌာနရဲ့စီးရင်တွေအရာပြစ်စစ်စကူတာကြောင့်လူ3ယောက်သေဆုံးခဲ့ပြီးဒဏ်ရာရသူပေါင်း459ယောက်ရှိခဲ့တယ်လို့ဒုမြို့တော်ဝင်ဒေးဗစ်ဘယ်လီယတ်ကပြောပါရယ်အခုလက်ရှိလမ်းမတွေပေါ်မှာစိတ်ကြိုက်ငှားစီးကွင်ရနေတဲ့လျှက်စစ်စကူတာလေးတွေရဲ့လုပ်ငန်းလုပ်ကိုင်ခွင့်ကိုပြီးခဲ့တဲ့မတ်လကဒေသခံ90ရာခိုင်နှုန်းကမဲပေးပိတ်ပင်ခဲ့တာဖြစ်ပြီး2023ခုနှစ်စက်တင်ဘာလနောက်ဆုံးချပြီးပါရီမြို့လမ်းမတွေပေါ်မှာပိတ်ပင်သွားမှာပါပါရီမြို့မှာလျှက်စစ်စကူတာပေါင်း15,000လောက်ရှိနေပြီးဒီလုပ်ငန်းလုပ်ကင်သူတွေကတော့စီးကပ်နဲ့အညီပိုးပြီးပေးကင်းလုံခြုံအောင်လုပ်ပါမယ်လို့တင်ပြထားပါတယ်။မဲပေးခွင့်ရှိသူတွေထဲမှာပိတ်ပင်သူများပေမဲ့လည်းဒီလျက်စစ်ကူတာတွေကိုအသုံးပြုနေတဲ့လူငယ်လူဦးရေ3ပုံ2ပုံကတော့အခုလိုမဲပေးဆုံးဖြတ်ထားကြတာသတိမထားမိကြပါဘူး။
စကူတာစီးနင်းသူတွေအနေနဲ့စီကံချိုးဖောက်ပြီးမတော်တဆဖြစ်တဲ့အခါဘယ်သူကိုအေးအေးယူရမှမသိတာမျိုးဖြစ်တတ်တာကြောင့်ကဘာတော်မှာရှိတဲ့မြို့ကြီးတွေမှာတော့အခုလိုလျှက်စစ်စကူတာစီးနင်းတဲ့သူတွေအပေါ်စီကံတင်းကျပ်နေကြပြီးသူတို့ကိုလိုင်စင်နံပါတ်ပြားတွေတက်စင်တာအမြန်နှုံးကိုကန့်သက်တာရန်နာနိုင်တဲ့နေရာတွေကိုကန့်သက်တာနဲ့လုပ်ငန်းလုပ်ကန်ခွင့်ပြုသူတွေကိုကန့်သက်တာတွေလှုံ့ဆော်နေကြပါတယ်ရှင်
အီတလီနိုင်ငံမှာဓာခွဲကန်းကဖန်တီးလိုက်တဲ့အသားတူစင်သက်တဲ့အစားအသောက်တွေကိုပိတ်ပင်ဖို့လှုံ့ဆော်နေပါတယ်။တလိမ့်ဆိုင်တွေရဲ့အသားဆဲတွေကိုဓာခွဲကန်းထဲမှာမျိုးပွားစေခြင်းနည်းနဲ့ဖန်တီးထားတဲ့အသားတူတွေဟာတလိမ့်ဆိုင်တွေကိုတတ်ဆရာမလိုပဲအသားရတဲ့နည်းဖြစ်ပြီးတော့အပြင်မှာမွေးမြူထားစရာမလိုတဲ့အတွက်လဲစကြက်မြေရေတွေကိုသုံးစရာမလိုတော့တာကြောင့်ပတ်ဝန်းကျင်အတွက်လဲကောင်းတယ်လို့အသားတူနည်းပညာကိုထောက်ခံသူတွေကပြောပါတယ်။ဒါပေမဲ့လည်းဒါကိုစန့်ကျင်သူတွေကတော့လူတွေရဲ့ကျန်းမာရေးကိုကာကွယ်ဖို့အတွက်ဖြစ်ပြီးအီတလီရဲ့ယဉ်ကျေးမှုနဲ့ထုံတန်းဒလိအစင်လာတွေဟာအစားအသောက်ထုတ်လုပ်ရေးစိုက်ပျိုးရေးနဲ့စပြစ်ဝိုင်ထုတ်လုပ်ရေးတွေနဲ့ဆက်ဆက်နေတာကြောင့်အခုလိုအသားတူဖန်တီးထုတ်လုပ်တာကိုပိတ်ပင်ရတာဖြစ်တယ်လို့ပြောပါတယ်လက်ရှိမှာတော့ကမ္ဘာတဝန်းကနည်းပညာစုံဦးတီထွင်တဲ့ကုမ္ပဏီတွေဟာဓာခွဲကန်းတွေမှာဖန်တီးတဲ့အသားတွေကိုဆော်မွန်၅အသားဘက်ပုံစံကနေအစအမဲသားတုံးတွေအထိဖန်တီးနေကြတာပါအသားတူတွေမှာလိုချင်တဲ့အရာသာတွေတင်မကလိုချင်တဲ့အာဟာရဓာတ်တွေပါပါဝင်အောင်ဖန်တီးလို့ရတယ်လို့တီထွင်ထုတ်လုပ်သူတွေကပြောပါတယ်အီတလီနိုင်ငံမှာဒီအသားတူကိုပိတ်ပင်ဖို့လုပ်နေတဲ့အဖွဲ့ကအီတလီလယ်သမားတွေကိုကိုစားပြုတဲ့အဖွဲ့ဖြစ်ပြီးအစိုးရအဖွဲ့ကတင်ပြထားတဲ့ပိတ်ပင်မဲ့ဥပဒေမူကြမ်းဟာပါလီမန်လွှတ်တော်ကအတည်ပြုမယ်ဆိုရင်တော့အသားတူထုတ်လုပ်ရောင်းချတင်သွင်းတာတွေတင်မကဈေးကွက်ထဲမှာအမြောက်အများဖြန့်ပြူးအောင်လှုပ်ဆောင်တာတွေကိုပါပိတ်ပင်မှာပါဒီဥပဒေကိုချိုးဖောက်မယ်ဆိုရင်တော့ဒဏ်ငွေယူရို6000ပေးဆောင်ရမှာပါခင်ဗျာ
ထူးခြားစမြတ်သတင်းတွေကိုကိုငင်းချမ်းနဲ့မတ်ခင်ဖြူထွေးတို့တင်ဆက်ခဲ့ကြတာပါအခုတော့သတင်းအချင်းချုပ်ကိုကိုသန်းညူကပြောပြပေးပါမယ်
အမေရိကန်နိုင်ငံအလဘားမားပြည်နယ် Dead Devil မြို့မှာတလန့်နဲ့ပစ်ခတ်တဲ့အတွက်လူ4ဦးသေဆုံးပြီးတော့28ဦးဒဏ်ရာသွားကြတယ်လို့အလဘားမားရဲတပ်ဖွဲ့ကပြောပါတယ်အမေရိကန်စံတော်ချိန်စနေနေ့ည7:00ခွဲလောက်ကပစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပြီးတော့သေဆုံးဒဏ်ရာရသူအများစုကဆေးကျော်သက်တွေဖြစ်ပြီးတော့အသက်16နှစ်အရွယ်ကျောင်းသူတဦးရဲ့မွန်းဒီပါတီဘွဲကိုတယောက်လာရသူတွေလည်းဖြစ်ပါတယ်ယူကရိန်းနိုင်ငံရဲ့ဝန်ကြီးဒီမီထရိုကူလာဘာဟာအခုတနင်္လာနေ့မှာအီရတ်နိုင်ငံကိုတွားရောက်ဖို့ရှိပြီးတော့ဒါဟာယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်ပြီးတဲ့နောက်ပိုင်းသူ့ရဲ့ပထမဆုံးအီရတ်ခီးစဉ်ဖြစ်တယ်လို့ယူကရိန်းနိုင်ငံရဲ့ဌာနကထုတ်ပြန်ပါတယ်။ခီးစဉ်တွင်မှာတော့အီရတ်ဝန်ကြီးချုပ်မိုဟာမက်ရှီယာအယ်ဆူဒနီနဲ့ရောအီရတ်နိုင်ငံရဲ့ဝန်ကြီးဖူအတ်ဟူစိန်တို့နဲ့ပါတွေ့ဆုံဆွေးနွေးမယ်လို့ယူကရိန်းနိုင်ငံရဲ့ဌာနကနေပြီးတော့ထုတ်ပြန်ပါတယ်။နိုင်ငံခြားဆက်ဆံရေးတိုးမြှင့်ဖို့နဲ့ဒေသတွင်းနိုင်ငံတကာကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိတယ်လို့ဖော်ပြပါတယ်။ယူကရိန်းသမ္မတဇယ်လန်စကီနဲ့အီရတ်သမ္မတတို့နှစ်ဦးဖုန်းနဲ့စကားပြောပြီးတော့တပတ်ကြာမှာပဲယူကရိန်းနိုင်ငံရဲ့ဝန်ကြီးရဲ့အခုအီရတ်ခီးစဉ်ဖြစ်ပေါ်လာတာပါဆူဒန်နိုင်ငံမှာတော့စစ်တပ်နဲ့ပြည်သူ့စစ်အဖွဲ့တွေကလူသားချင်းစာနာထောက်ထားရေးလုပ်ငန်းတွေ၃နိုင်ကြာပြည့်ရဖို့သဘောတူညီထားတဲ့အကြောင်းကုလသမဂ္ဂကပြောပါတယ်ဒီတိုက်ပွဲမှာစီနစ်ကလေးကလူအနည်းဆုံး56ဦးသေဆုံးခဲ့ရပြီးတော့ရာချီဒဏ်ရာရှိခဲ့ပါတယ်စစ်တပ်နဲ့ ISF ခေါ်တဲ့မြန်မာစစ်စံပတ်မှုကူညီတပ်ဖွဲ့တွေကအစိုးပြုရန်နာကျင်အတိုင်းရပ်ကြဖို့သဘောတူလိုက်ကြတာဖြစ်တဲ့ဆိုပြီးတော့ကုလသမဂ္ဂကြေညာချက်မှာဖော်ပြပါရှိပါတယ်ခင်ဗျာ
။တရင်ကြီးချုပ်ကိုကိုသားညူကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမောင်ဖြစ်ပြီးအတံဖန်းအင်ဂျင်နီယာတွေကတော့ Kevin Fowler နဲ့ Znet တို့ဖြစ်ကြပါတယ်။ VOA American တရဲ့မြန်မာစံနှုန်းချိန်မနက်6နာရီကနေ9နာရီထိလိုင်းတို့မီတာ24 40 51နဲ့လိုင်းလမ်းမီတာ190ပြင်VOA ရဲ့ Facebook ဆောင်မြင်တာကနေတိုက်ရိုက်ထုတ်လွှင့်ပေးကြတာပါသောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရွှင်လန်းကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်ကျွန်တော်တမောင်တန်းပါ